Welcome to the Voice of America in Burmese.
မင်္ဂလာများခင်ဗျာ။ American Tiro Su မြို့တော် Washington DC ကနေ2024ခုနှစ် April 9ရက်တနင်္လာနေ့မနက်ပိုင်း 6:00 နာရီကနေ 9:00 AM မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်လည်ပြပါပြီ။ Radio Color Light Meter 24.50-51 Light Meter 190ပြင် Radio ရဲ့ Website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်နှာစင်ကြည့်ရှုနိုင်ပါတယ်။ကျွန်တော်တမောင်သားမှာ
Israel Hamas စစ်ပွဲကလည်း6လရှိလာချိန်မှာပဲ Hamas စစ်စင်ရေးအောင်ပွဲနီးလာပြီလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူကပြောပါရယ်ဆီးရီးယားနိုင်ငံတွေကအီရန်တန်ယုံတိုက်ခိုက်ခံရတဲ့ဖြစ်ရပ်အပြီးအစ္စရေးတန်ယုံတွေဘေးကင်းလုံခြုံမှုရှိမှာမဟုတ်တော့ဘူးလို့အီရန်ဘာသာရေးအုပ်ချုပ်ရဲ့အကြံပေးကသတိပေးလိုက်ပါရယ်တောင်တရုတ်ပင်လယ်ပြင်မှာဖိလစ်ပိုင်အမေရိကန်ဂျပန်နဲ့အော်စတြေးလျတို့ပထမဆုံးပူးတွဲစီရေးလေ့ကျင့်ခဲ့တဲ့တရက်ထဲမှာပဲတရုတ်စစ်ဘက်ကလည်းဒေသတွင်ကင်းလှည့်ခဲ့ပါရယ
်အဒီလိုထိတ်တန့်ရောက်သတင်းတွေပြင်မြောက်ပြီးမှာပေးမိနေတဲ့ဝန်တန်းတွေနဲ့စစ်ကောင်စီတပ်သားတချို့ကိုလေနဲ့ပြန်ခေါ်တဲ့တဲ့ထိုင်းလူ့သမားတွေရဲ့လောက်ခတိုးရမှာမြန်မာရွှေပြောင်းလူသားတွေအကျုံဝေမွေစတဲ့တဲ့ဆောင်ပါတွေကိုလည်းကြားကြပါပါအပတ်စဉ်အစည်းအဝေးမှာတော့ဒီမိုကရေစီဆွေးနွေးကကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားဆန်းပြတဲ့များစရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုရေဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်တဲ့တွေကိုနန်းလောင်ကပြောပြပါပါ
အစ္စရေးဟာမတ်စ်ဘွယ်ကလ6လရှိလာချိန်မှာကာသာတောင်ပိုင်းကတပ်ဖွဲ့တွေပြည်ထုတ်သိမ်းလိုက်တဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကအောင်ပွဲရဖို့နေလာပြီလို့သတင်းကုန်တွေမှာပြောပါရယ်။ကာသာဒေသဟဲကချန်တဲ့အပိုင်းတွေမှာတော့အစ္စရေးတပ်ဖွဲ့အများပြားတပ်ဆွဲထားပါသေးတယ်။အောင်ပွဲရဖို့ခြေတလန်လောက်တာလိုပါတော့တယ်လို့မစ္စတာနာတန်ယာဟုကသူ့ရဲ့ကက်ဘိနက်အဆိုရအဖွဲ့ကိုပြောပါရယ်။ဒါပေမဲ့လည်းပေးရမယ့်တမဟုတ်ကအတော့ကြီးမားလိမ့်မယ်လို့လည်းပြောပါရယ်။အီဂျစ်နိုင်ငံကိုင်ရိုမှာကျင်းပနေတဲ့အဖြစ်ရဆွေးနွေးပွဲတွေပြန်လည်စတင်လိုက်ပေမဲ့ဟာမတ်စ်တို့လက်ထက်ကတစ္ဆခံပြန်မလွတ်ပေမချင်းအဖြစ်ရရဖြစ်လာမှာမဟုတ်ဘူးလို့ဝန်ကြီးချုပ်နာတန်ယာဟုကပြောပါရယ်။အောက်တိုဘာ9ရက်နေ့မှာအစ္စရေးပြည်သူ1,100လောက်သေဆုံးခဲ့ရတဲ့တိုက်ခိုက်မှုအတွင်းတစ္ဆခံ150လောက်ဟာမတ်စ်တို့ဖမ်းဆီးသွားခဲ့တာပါ။အဲ့ဒီထက်ကဂါဇာမြေအောက်ဥမင်လိုင်ကောင်းတွေထဲဆက်ပြီးတော့ဖမ်းဆီးခံရတဲ့တစ္ဆခံကအယောက်တရာလောက်ရှိမယ်လို့ယုံကြည်ရပါတယ်။ဖေဖော်ဝါရီလလယ်လောက်ထိဟာမတ်စ်တို့ပြန်လွတ်ပေးခဲ့တဲ့တစ္ဆခံက112ဦးရှိပါတယ်။အများစုကတော့နိုဝင်ဘာလအတွင်းသတင်းတစ်ပတ်ကြာအပြည့်ရဆွေးနွေးမှုအတွင်းလွတ်မြောက်လာတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံထက်ကအီရန်တန်ယုံတိုက်ခိုက်မှုခံရတဲ့ဖြစ်ရပ်အပြင်မှာပဲအစ္စရေးတန်ယုံတွေဘေးကင်းလုံခြုံမှုရှိမှာမဟုတ်တော့ဘူးလို့အီရန်ဘာသာရေးအုပ်ဆောင်ရဲ့အကြံပေးကသတင်းတွေနေမှာပြောလိုက်ပါတယ်။အီရန်တော်လိုက်ရဲ့အဆောင်သက်ခနူးသေးဆုံးခဲ့ရတဲ့တန်ယုံတိုက်ခိုက်မှုဟာအစ္စရေးရဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့အီရန်အစိုးရကပြစ်တင်ပြောဆိုပါတယ်။အီရန်ဘာသာရေးကောင်ဆောင်အယာတူလာခါမီနီရဲ့အကြံပေးရာဟင်ဆာဖာဗီရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ ISNA သတင်းဌာနကတင်ပြသွားတာပါ။ဆီးရီးယားမြို့တော်ဒမတ်စကတ်ကအီရန်တန်ယုံတနင်္လာနေ့ကလေကြောင်းတိုက်ခိုက်ခံခဲ့ရတာမှာပိုချုံနှူအပါဝင်အီရန်တော်လှန်ရေးအဆောင်သက်ကတပ်သားခွန်ဦးသေဆုံးခဲ့ပါတယ်။အီရန်ရဲ့ကာကွယ်ရေးရှေ့တန်းတပ်ဖွဲ့တွေတိုက်ပွဲဝင်ဖို့အဆင်သင့်ဖြစ်နေပြီးတော့ဘယ်လိုတုံ့ပြန်မလဲဆိုတာကိုတော့စောင့်ကြရလိမ့်မယ်လို့လဲဆာဖာဗီကပြောပါတယ်။ရက်ဆက်ကြမ်းကြုတ်တဲ့အစိုးရကိုထိတ်တိုက်ရင်ဆိုင်တာဟာတရားဥပဒေနဲ့ညီတဲ့တရားဝင်အခွင့်အရေးဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ဒေတာရင်းကအစ္စရေးတန်ယုံအတော်များများပိတ်သွားပြီလို့လည်းဆာဖာဗီကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အစ္စရေးဘက်ကတော့ချက်ချင်းမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူး။အမေရိကန်ကွန်ဂရက်စ်လွှတ်တော်ကယူကရိန်းအတွက်စီရင်အကူအညီပေးရတဲ့ဘောမတူဘူးဆိုရင်တော့ရုရှားကိုဆစ်ရှုံလိမ့်မယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကတနင်္ဂနွေနေ့မှာပြောပါရယ်ရုရှားရဲ့ကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းကိုပေးမဲ့ဒေါ်လာဘီလီယံနဲ့ချီတဲ့စီရင်အကူအညီတွေကိုအမေရိကန်ရီပပ်ဘလစ်ကန်အမတ်တွေကလှနဲ့ချီကန့်ကွက်ထားတာပါယူကရိန်းကိုမကူညီရင်ဒီစစ်ပွဲမှာယူကရိန်းရှုံးနိုင်မှာလိမ့်မယ်လို့သမ္မတဇလန်စကီကကိဖ်ကစီစဉ်တဲ့ရမုံငယ်ရှာဖွေရေး Unit 24အစီအစဉ်မှာအမေရိကန်ကွန်ဂရက်စ်လွှတ်တော်တွေကိုဗီဒီယိုမင်ခုံးမှာရည်ရွယ်ပြောဆိုသွားတာပါအခုအညီတွေမရရင်တော့ယူကရိန်းဆက်လက်ရပ်တည်ဖို့ခက်ခဲသွားမှာဖြစ်ပြီးယူကရိန်းသာဆစ်ရှုံခရင်အခြားတိုင်းပြည်တွေပါတက်ခက်ခံရလိမ့်မယ်လို့လည်းပြောပါတယ်ယူကရိန်းကိုရုရှားတို့ကျူးကျော်တက်ခိုက်နေတာနည်းနည်းကြော်တဲ့ရောက်လာပါပြီနိုင်ငံတောင်ပိုင်းဇပိုရီဇီယာဒေသတွင်ရုရှားရဲ့တက်ခက်မှုကြောင့်ကိုလျိုက်ပိုလီမျိုးကလူသုံးဦးတေဆုံးခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကတင်းငွေနေနေမှာပြောပါတယ်နိုင်ငံအရှေ့မြောက်ပိုင်းမှာလည်းလက်သလောလာတွေအတွင်းရုရှားရဲ့တိုက်ခိုက်မှုတွေတိုးလာတယ်လို့လည်းဆိုပါတယ်။တနင်္ဂနွေနေ့တုန်းကလည်းရုရှားရဲ့တိုက်ခိုက်မှုကြောင့်ခါကီဖ်မြို့ကအရက်သား9ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းအာဏာပိုင်တို့ကပြောပါတယ်
န်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 8.13 MHz ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ရှေ့ပြင်ပိုင်းနဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွင်ဖိလစ်ပိုင်၊အမေရိကန်၊ဂျပန်နဲ့ဩစတြေးလျတို့ပထမဆုံးပူရဲစီရေလေ့ကျင့်ခဲ့ကြတဲ့တနင်္လာနေ့မှာပဲတရုတ်စစ်ဘက်ကလည်းတောင်တရုတ်ပင်လယ်ထဲမှာကင်းလက်ခဲ့ပါတယ်။ဖိလစ်ပိုင်နဲ့ဂျပန်ကောင်ဆောင်တို့နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့သုံးနိုင်ငံထိပ်တည်အစည်းအဝေးပွဲမကျင်းပခင်ရပ်ပိုင်အလိုမှာပဲတောင်တရုတ်ပင်လယ်ရေပြင်ပိုင်နဲ့အတွင်အခုလိုစီရေလှုပ်ရှားမှုတွေပေါ်ပေါက်လာတာဖြစ်ပါတယ်။ရေပြင်ပိုင်နဲ့အငင်းပွားမှုတွေကြောင့်တင်းမာမှုတွေတိုးလာတဲ့တောင်တရုတ်ပင်လယ်အရေးကိစ္စကိုလည်းထိပ်တည်အစည်းအဝေးပွဲမှာဆွေးနွေးကြမှာဖြစ်ပါတယ်။တရုတ်ပြည်သူလူမျိုးရတက် PLA တောင်ပိုင်းတပ်မှုကတော့တောင်တရုတ်ပင်လယ်ပြင်တွင်ရေတက်တဲ့လေတပ်တို့ပူးပေါင်းပြီးတော့ကင်းလက်ခဲ့တာဖြစ်ပြီးရေချောင်းသွာလာမှုတွေရှုပ်ထွေးစေတဲ့စီရေလှုပ်ရှားမှုတွေကိုထိန်းချုပ်ထားပါပြီလို့ကြေညာချက်မှာဖော်ပြထားတာပါ။တောင်တရုတ်ပင်လယ်ပြင်တွင်ပူရဲစီရေလေ့ကျင့်မှုတွေကိုကြေညာချက်မှာအထင်ရှားရင်းညွှန်းပြောဆိုထားတာပါ။ဖိလစ်ပိုင်စစ်ဘက်ကရောအမေရိကန်၊ဩစတြေးလျ၊ဂျပန်တို့နဲ့ပူးတွဲစီရေလေ့ကျင့်မှုဟာအင်ဒိုပစိဖိတ်ဒေသရဲ့ပင်လယ်ရေပြင်ပိုင်းနဲ့အတွင်းလှုပ်လှစွာရေချောင်းသွာလာမှုတွေပုံမှန်အားကောင်းလာအောင်ဒေသတွေနဲ့နိုင်ငံတကာကပါအခိုင်အမာပူးပေါင်းဆောင်ရွက်တဲ့လက္ခဏာဖြစ်တယ်လို့ပြောဆိုပါတယ်American Britain နဲ့ Australia နိုင်ငံတို့ဟာသူတို့ရဲ့ AKKUS လို့ခေါ်တဲ့မဟာမိတ်သုံးနိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုထဲအဖွဲ့ဝင်သစ်လက်ခံမှုဆွေးနွေးဖို့ရှင်းနေပါတယ်။တရုတ်နိုင်ငံရဲ့ကြီးထွားလာတဲ့စီးရဲအင်အားကိုအဟန့်အတားဖြစ်စေဖို့ဂျပန်နိုင်ငံပါဝင်လာအောင် American ကတိုက်တွန်းနေချိန်မှာပဲအခုလိုဆွေးနွေးမှာဖြစ်တယ်လို့ The Financial Times သတင်းစာကရေးပါတယ်။ AUKUS ရဲ့ဒုတိယမန်နိုင်ဖြစ်တဲ့ Quantum Computerပင်လယ်ရေအောက်ရေရာအတန်းထက်မြန်တဲ့ hypersonic ညာရီလူနီးပညာနဲ့ cyber နီးပညာတို့တည်းရေးအဖွဲ့ဝင်နိုင်ငံကပူရဲဆောင်ရည်ကိစ္စတွေကိုကာကွယ်ရေးဝန်ကြီးတွေတင်လာနေမှာတွေ့ဆုံဆွေးနွေးကြမှာဖြစ်တယ်လို့နီးဆက်တဲ့သတင်းရင်းမြစ်ကိုကိုးကားပြီးတော့ The Financial Times ကစနေနေ့မှာရေးတာပါဩစတြေးလျကို nuclear swan in သုံးတက်ခတ်ရေးရေငုပ်တင်မော့တွေပို့ဆောင်ဖို့ဆိုပြီးတော့ရည်ရွယ်ထားတဲ့ပထမမန်နိုင်ကိုတော့တိုးချဲ့ဖို့စဉ်းစားထားတာမျိုးမရှိဘူးလို့လည်းသတင်းစာကရေးပါတယ်2023ခုနှစ်ကထူထောင်ခဲ့တဲ့ဒီအဖွဲ့ရဲ့ဂျိုပန်ချက်ထက်မှာတော့ Indo Pacific ဒေသတွင်တရုတ်ရဲ့စီးရင်အင်အားကြီးထွားလာနေတာကိုတံမြန်ဖို့လဲပတ်ဝန်းပါတယ်တရုတ်ကလည်းဒီအဖွဲ့ဟာအနည်းငယ်ရှိပြီးတော့ဒေသတွင်လက်နက်ပြိုင်ဆိုင်မှုတွေပေါ်ပေါက်လာစေမယ်လို့သတိပေးပြောဆိုထားတာဖြစ်ပါတယ်ပြင်သစ်နိုင်ငံ Star Pro မြို့ကလူအခွင့်ရေးဆိုင်ရာဥရောပတရားရုံး ECHR ဘာဥရုယာတီပြောင်းလဲမှုဆိုင်ရာဆွဲချက်တံခွန်အတွက်ဆုံးဖြတ်ချက်ချမှတ်တော်မှာဖြစ်ပါတယ်ဥဒုယာတီပြောင်းလဲမှုနဲ့ပတ်သက်လို့အစိုးရဘက်ကဆောင်ရွက်ဖို့ပြက်ကွက်တာဟာလူအခွင့်အရေးကိုချိုးောက်တာဖြစ်တယ်ဆိုပြီးတော့လူငယ်6ဦးကရှောက်လဲထားတဲ့ဆွဲချက်တွေဖြစ်ပါတယ်အမှုသုံးခုကိုဒီတရားရုံးက2023ခုနှစ်ကအမြင့်ဆုံးတရားသူကြီး Grand Chamber မှာကြားနာပြီးပါပြီ1953ခုနှစ်လူအခွင့်ရေးဆိုင်ရာကပြဋ္ဌာန်းချက်ရဲ့အဓိပ္ပာယ်ဖွင့်ဆိုမှုနဲ့ပတ်သက်ပြီးတော့လေးနက်တဲ့မေခွန်းတွေရှိလာတဲ့အမှုတွေကိုပဲ Grand Chamber ကကြားနာတာဖြစ်ပါတယ်။တော်မီကြီးတွေနဲ့အပူလိုင်းတန်တင်ခဲ့တဲ့ပေါ်တူဂီနိုင်ငံကအသက်17နှစ်နဲ့24နှစ်ကြားလူငယ်6ဦးတို့ရဲ့ဆွဲဆိုချက်တွေကိုဥရောပအစိုးရ32ဖွဲ့တို့ကတရားရင်ဆိုင်နေရတာဖြစ်ပါတယ်။အစိုးရဘက်ကဥဒုယာတိပြောင်းလဲမှုထိန်းချုပ်ရေးအချိန်မီဆောင်ရွက်ဖို့ပြက်ကွက်ခဲ့တာဟာလူအခွင့်ရေးချိုးပေါက်တာဖြစ်တယ်လို့အဲ့ဒီလူငယ်တွေကပြောပါတယ်။ဥရောပအဖွဲ့ဝင်28နိုင်ငံနဲ့အတူဗြိတိန်၊ဆွစ်ဇာလန်၊နော်ဝေးနဲ့တူရကီတို့ကတော့ဥရောပလူအခွင့်ရေးတရားရုံး ECHR မှာအကြီးမားဆုံးဥဒုယရေးရာဆွဲဆိုမှုနဲ့တရားရင်ဆိုင်နေကြတာလည်းဖြစ်ပါတယ
်။တင်းလာနေမယ့်နောက်ဆုံးရသတင်းတွေကိုနန်းလောင်ကကြေညာပေးကြတာပါ။အခုတော့တရင်ဆောင်ပါတွေကိုကြားကြရပါတော့မယ်။ထိုင်းနိုင်ငံကရွှေပြောင်းလုပ်သားတွေရဲ့လောက်ခအကြောင်းမပြောမီပါ။မြောက်ဒီဘက်ကတရင်ကိုအရင်တင်ပြချင်ပါတယ်။ဂျင်းပြည်နယ်မြောက်ဒီမှာပိတ်မိနေတဲ့ဌာနဆိုင်ရာဝန်ထမ်းတွေနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုထိုင်းနယ်စပ်မြို့ကနေပြန်ခေါ်ယူနိုင်ဖို့စစ်ကောင်စီကလေကြောင်းခီးစင်တွေညှိနှိုင်းစီစဉ်ခဲ့တယ်လို့ထိုင်းတရင်တွေမှာဖော်ပြကြပါတယ်။အေဗီလာ9ရက်နေ့ညပိုင်းကမဲဆောက်ပြည်ပဆိုင်ရာလေစိတ်ကိုမြန်မာဘက်ကလေရင်ဆောက်ရောက်လာခဲ့ပြီးလူတချို့ကိုညတွင်ချင်းရန်ကုန်ကိုပြန်ခေါ်သွားခဲ့ပါတယ်။ဒီတရင်ကို VOE တရင်တော်မအေးမှာကတရင်ပေးပို့ထားပါတယ
်။ PNP နဲ့မြောက်ရီခရိုင်အတွင်းမှာပိတ်မိနေတဲ့ဌာနဆိုင်ရာဝန်ထမ်းတွေနဲ့ ပြီးခဲ့တဲ့ဧပြီလ9ရက်နေ့ကလက်နက်ချခဲ့တဲ့စစ်တပ်အင်အား600ကျော်ကိုပြန်ပို့နိုင်ရေးအတွက်မြန်မာစစ်ကောင်စီကထိုင်းဘက်ကိုညှိနှိုင်းခဲ့ပြီးမဲဆောက်ကနေဧပြီလ9ရက်နေ့ကနေ9ရက်နေ့ထိ3ရက်တာအတွင်းနေရပြန်ပို့နိုင်ရေးအတွက်လေကြောင်းခီးစဉ်တွေကိုစီစဉ်ခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာရေးသားဖော်ပြခဲ့ပါတယ်။မဲဆောက်မြို့ PP ဆိုင်ရာလေစိတ်ကိုတော့ AP လ9ရက်နေ့ည7နာရီခွဲလောက်မှာမြန်မာဘက်ကလေရင်ဆက်ရောက်ခဲ့ပြီးညရင်းချင်းအရေးကြီးတဲ့လူတချို့ကိုခေါ်ဆောင်သွားပြီးထွက်ခွာသွားတယ်လို့ယူဆရကြောင်းမဲဆောက်နေဒေသခံတဦးကပြောပြပါတယ်။
ဒီညမှာပြန်ထွက်သွားတာရောက်ရောက်ချင်းရောက်ပြီးတော့တက်ကြတယ်သူတို့အရာရှိတွေနဲ့ဟိုဒီပကန်းအရာရှိတွေနဲ့ဟိုပကန်းအရာရှိတွေနဲ့သူတို့ညှိနှိုင်းတယ်ညှိနှိုင်းပြီးတော့အမှရှိအရင်ဆုံးမြင်းနဲ့မှညောက်တယ်ကဲဒီလုံးတဲ့လူတွေကပါသွားတယ်ဆိုတော့ပုံမှန်ပဲမှသူမနေရတော့လို့ပါပြီးတော့ဟိုဘက်305လို့205လို့ကြာသွားပြီဆိုတော့ခါကြတော့သူတို့မျိုးဝတီကိုအချိန်မေးလာစီးနိုင်တယ်ဆိုပြီးသူတို့ကျွေးပြီးစင်မှုလို့သူတို့လောက်တာကြာပါမယ်
မြောက်ပြည်ခရိုင်ဘက်ကအုတ်ချွေအဖွဲ့တွေကတာဝန်ကြီးကြီးယူထားသူတွေဟာအေဘီလာ6ရက်နေ့ကလေးကမဲဆောက်ဘက်ကိုတိမ့်ရှောင်လာတယ်လို့လည်းပြောပြပါတယ
်။ကျိုးကအုတ်ချွေအဖွဲ့ကနေ့ကြီးနေမှာမနေ့ကလည်းအကျိုးရောက်နေတာရှိမှဒီမှာလည်းသူတို့ဒီကခုဘက်ကပြောကူလာတယ်လို့ပြောရှိမှဒါကြောင့်မို့လို့ဒီဘက်ကထိုင်းစစ်တပ်ကလုံးဝလုံးလုံးကြီးထားတာဖြစ်တာ
။စစ်တပ်ကလက်နက်ချခဲ့တဲ့အရာရှိစစ်တီအင်အားစုစုပေါင်း600ကျော်ကိုတော့မြောက်ပြည်မြို့မှာထိတ်တရခတ်တဲ့အတွက်ရွှေကုတ်ကိုဘက်ကနေကြားဆောင်တဲ့ထိန်းချုပ်ရာနေရာကိုပို့ဆောင်ခဲ့ပြီးအဲဒီကနေတဆင့်သူတို့ဘယ်ကိုပို့ဆောင်မလဲဆိုတာကိုတော့အသေးစိတ်မပြောပြနိုင်သေးကြောင်းဒါပေမဲ့မဲဆောက်ကနေတဆင့်လွှဲပြောင်းသွားမယ်လို့အကြမ်းဖျင်းသိထားရကြောင်းပြည်သူ့ကာကွယ်တပ်ဖွဲ့ကခေါင်းဆောင်တဦးကလည်းပြောပါတယ်
သူတို့ကခရိုင်အုပ်ချုပ်ရေးအဖွဲ့တွေနဲ့ဒီခမ်းဆိုင်ရာဝန်ထမ်းတွေပေါ့နော်အဲ့ဒါတွေရှိမယ်လို့ကြားတယ်ဒါပေမဲ့အခုကျွန်တော်နောက်ဆုံးသိရတဲ့သတင်းကတော့အဲ့ဒီအနန္တူဆောင်သားတဲ့ဖြစ်ပြီးတော့လည်းအကုန်လုံးပါတယ်လို့ပြောတယ်စစ်သားတွေပေါ့နော်စစ်သားနဲ့စုမိသားစုတွေရရှိရကန်ချက်စီတီအားလုံးပေါ့အဲ့ဒါတွေကရှိခုပုံမှာထားရတယ်အဲ့ဒီအတွက်လည်းပါတယ်လို့တော့ကျွန်တော်တို့သိရတယ
်လက်တလုံးမှာတော့ရန်ကုန်ကနေမဲဆောက်ကို3ရက်လေရင်ခီးစဉ်ပြန်တမ်းခွင့်ပြုဖို့အတွက်မြန်မာစစ်ကောင်စီတန်ယုံကနေထိုင်းဆိုရကိုအရေးပေါ်မြစ်တာရက်ခံခဲ့ပါတယ်စစ်ကောင်စီရဲ့လေရင်ကတော့ညရင်းချင်းမဲဆောက်လေစိတ်ကနေရန်ကုန်လေစိတ်ကိုထွက်ခွာသွားခဲ့ပါတယ်စစ်ကောင်စီရဲ့ဌာနဆိုင်ရာဝန်ထမ်းတချို့လေရင်နဲ့လိုက်ပါသွားတယ်ဆိုပြီးသတင်းရပေမဲ့ပြီးကြအတီမပြုတ်နိုင်သေးတယ်လို့ထိုင်းဘက်ကလည်းမဲဆောက်အပီပီဆိုင်ရာလေစိတ်ကိုစောင့်ကြက်ကြည့်ရှုပြီးလုံခြုံရေးတွေကိုတိုးမြင့်ချထားခဲ့ပါတယ်ရှင
်အခုတော့ထိုင်းဘက်ကလောကကလည်းသွားကြည့်ကြအောင်ပါထိုင်းနိုင်ငံမှာအ ਨੇ စုံလောက်ခတွေကိုတိုးပေးလိုက်ပြီးမြန်မာရှေ့ပြောင်းလုံသားတွေရဲ့လောက်ခကတော့တိုးအလားလာနေနေတယ်လို့အလို့သမားအခွင့်ရေးလှုပ်ရှားသူတွေကဆိုကြပါတယ်အလားတူပဲလောက်ခလစားတွေတို့ကြောင့်ထိုင်းဆွာကကြီးညာပေမဲ့မြန်မာအလုံသမားတွေအပေါ်တော့ဆက်ရောက်မှုမရှိနိုင်ဘူးလို့သုံးသပ်ကြပါတယ်ထိုင်းဘက်ကပေးပို့ခဲ့တဲ့သတင်းကိုကိုသားညူကပြောပြပေးမှာပ
ါထိုင်းဆွာဟာဇန်နဝါရီလ1ရက်နေ့ကတော့ငွေကြေးဖောင်းပွားမှုနှုန်းကိုတီးပြီးတော့ဒီတနေ့လုတ်စာနေစားကတွေကိုဆယ်ဘက်စီတိုးပေးခဲ့ပါတယ်တရက်ကထိုင်းငွေ353ဘတ်ရခဲ့တဲ့အလုံသမားတူအနေနဲ့363ဘတ်ထိတိုးရခဲ့ပါတယ်အခုဒီဧပြီလထဲမှာတော့အခြေခံလောက်ခလစာတွေကိုထပ်ပြီးတော့တိုးပေးမယ်ဆိုပြီးတော့ထိုင်းဆူရဘက်ကပြောဆိုခဲ့ပေမဲ့အခုတော့ဒီ KI 10ခုမှရှိတဲ့ဟိုတယ်ဝန်ထမ်းတွေကိုပဲတနေ့လစာဘတ်လီယာတိုးမြင့်သတ်မှတ်ပေးလိုက်တာပါမဲဆောက်လူမျိုးနေဆက်မျိုးတွေမှာတော့ထိုင်းဆူရကဒီပထမချိန်တိုးပေးခဲ့တဲ့လောက်ခလစာကိုတော့မှမရတဲ့မြန်မာနိုင်ငံသားအများပြားရှိပါတယ်ဒါကြောင့်မလို့လောက်ခလစာတိုးတဲ့ကိစ္စတွေဟာမြန်မာလူသမားတွေအတွက်တော့မျှော်လင့်ချက်သိမ့်ရှိဘူးလို့မြန်မာနိုင်ငံအလင်းသစ်အလုံသမားတမကများဖွဲ့ချုပ်ရဲ့တွဲဘက်ဥက္ကဋ္ဌဒေါက်တာတင်ဝေက VOA ကိုပြောပါတယ်
ဒီလောကလာစာတိုးခဲ့တဲ့ဆိုရင်တော့မှကျမတို့အမိုယူနဲ့သွားတာတို့အေဂျင့်နဲ့သွားတဲ့အလုပ်သမားတွေအ ਨੇ စုလောက်ပဲရပြီးတော့ပေါ့နော်အလုပ်သမားတွေအားလုံးခန်းဆောင်ဝင်ရမှာမဟုတ်ဘူးပေါ့နော်ဒါကျမတို့ဒါလက်ရှိဆိုရင်လည်းဒီမဲဆောက်မှာရှိနေရယ်ပေါ့နော်ဒီအလုပ်သမားတွေရဲ့တနည်းအထက်တရရဖို့အတွက်ကိုညပေါ့နော်ဇန်နနိုင်တစ်ချက်တီအောင် ODD စင်းနေပြီးရောချုပ်နေရတာပေါ့နော်ဒီလိုမျိုးဒေးကြီးတွေလောက်ခလာစာအပြောင်းလဲဖြစ်သွားတယ်ဆိုရင်လေဒီမှာတော့ပြောင်းလဲမယ်လို့မမြင်ဘူးပေါ့နော်သူတို့တလားစားဖို့မရှိဘူးဆိုရင်သူတို့ကပနီးဆက်ရပေါ့နော်ဈေးဆိုင်နေမှာအကျွေးတွေယူပြီးတော့ယူစားတယ်ပြီးလာစားထုတ်ရင်လည်းပတ်စံကိုရတဲ့ဟာ1000ကျော်2000ကျော်အဲရတဲ့ဟာအကျွေးတွေပြန်ဆက်အဲ့ဒါနေပဲတရားအလုပ်သမားကြီးကလည်နေကြတာပေါ့နော်
မြန်မာနိုင်ငံမှာစစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းဒီရောက်လာတဲ့သူတွေကိုပါထည့်သွင်းမယ်ဆိုရင်တော့ထိုင်းနိုင်ငံတွင်မြန်မာနိုင်ငံသား၄သန်းကျော်လောက်ရှိမယ်ဆိုပြီးတော့ခန့်မှန်းထားကြတာပါအများစုကတော့ဒီရေလုံငန်းကုန်ထုတ်လုပ်ငန်းလိုဝင်ငွေနေတဲ့လုပ်ငန်းကုန်တွေမှာလုပ်ကင်နေကြပါတယ်မြန်မာလူသမားတချို့ကတော့တရက်ကိုဘတ်400လောက်သူတို့အနည်းဆုံးရဖို့မျှော်လင့်နေကြောင်း VOA ကိုပြောပါတယ်
353ဘတ်ကတော့အဲအဲ့ဒါတော့ ငါမာကြံတတ်မှာပဲเนาะအချို့ကျတော့လေ360ရတယ်အစားစားရှိရပြန်เนาะညော်လင့်ထားတာတော့အများကြီးညော်လင့်တာတော့ဗျာเนาะအားကြီးလားသာအခုဆိုရင်တို့ကမတူးတော့မတူးပေးသေးဘူးသူရယ်တူးလာရင်တော့ကောင်းမှာပေါ့အကုန်လုံးအတင်ပြမှာပေါ့400လောက်တော့ညော်လင့်တာပေါ့400လောက်ဆိုတော့ကိုဒီလေးပညာဆိုတော့900လောက်ကျော်မှာပဲလေ400လောက်
လက်ရှိအာဏာရပိုဝဲတိုင်းပါတီကထိုင်းနိုင်ငံရဲ့အနည်းဆုံးလောက်ခလာစားဟာ2029ခုနှစ်လောက်ရောက်ရင်တော့တက်ကူဘတ်340ကနေပြီးတော့600အထိရှိလာစီဘူး2023ရွေးကောက်ပွဲစည်းဝေးကြီးတွေမှာမဲဆွယ်ခဲ့ပါတယ်ကနေဦးအဖြစ်တော့2024ခုနှစ်အတွက်မှာတရက်လောက်ခလာစားဘတ်400အထိတိုးမြင့်ပြီးဖို့အတွက်ရည်မှန်းထားတာပါဒါပေမဲ့လို့လည်းတနည်းလောက်ခလာစားဘတ်400အားလုံးတပြင်းညီတိုးမြင့်ပြီးဖို့ကတော့ထိုင်းစုအနေနဲ့ပြန်ပြီးတော့စဉ်းစားလိုက်မယ်လို့တချို့ကတော့သုံးသပ်နေပါတယ်အကြောင်းကတော့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေအပေါ်မှာတရားမှုတွေရှိလာနိုင်တဲ့အခြေအနေကြောင့်လို့ဆိုပါရခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်ကျက်တဲ့ကာလာတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်VOA America အတန်းကတည်င်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရှင
်ခုတော့ပတ်စီစီစဉ်တွေကိုစတင်ပါတော့မယ် CDM အနာဖီဆိုင်ရေးလှုပ်ရှားမှုမှာပေါင်ဝင်ခဲ့ကြသူတွေဟာ PDF ဆရာဝန် PDF ကျောင်းဆရာ PDF ကျောင်းသားတွေစတဲ့ဖြင့်နေဦးတော်လန်ရေးမှာကြံ့ကြံ့ခံဆက်တဲ့ပေါင်ဝင်နေကြကြောင်းမန္တလေး CDM လှုပ်ရှားမှုခေါင်းဆောင်ဒေါက်တာတိဆတ်ဆန်းက VOA ကိုပြောပါတယ်အနာသိန်းနာ၃နှစ်ကြာလာချိန် CDM လှုပ်ရှားမှုနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ဒေါက်တာတေဆာဆောင်ကိုမိုင်းရင်ကျန်တဲ့ကမေးမြန်းထားပါတယ
်နိုင်ငံဝန်ထမ်းတွေရဲ့နော်ဒုံမတက်ဖက်ရုံထွက်ခဲ့တဲ့ CDN လှူရှားမှုဒီဒါပြောရရင်ကျွန်တော်တို့ပြည်သူ့ຫນွေဦးတော်လန်ရေးကြီးရဲ့ပထမဦးဆုံးတာထွက်ခရာတန်လို့တော့ပြောရမှာဖြစ်ပါတယ်ခင်ဗျကျွန်တော်မှတ်မိတယ်2021ဖေဖော်ဝါရီ1ရက်နေ့မှာအာဏာသိမ်းတယ်အဲ့တော့ဖေဖော်ဝါရီ1ရက်နေ့ညနောက်ဆုံးဖေဖော်ဝါရီ2ရက်နေ့မနက်ကလေးကဒီ CDN လှူရှားမှုဒီစတင်ခဲ့တာလည်းဖြစ်ပါတယ်နော်ဓမ္မရေးဝန်ထမ်းတွေပညာရေးဝန်ထမ်းတွေအပါအဝင်နော်ဝန်ထမ်းဦးရေသိမ်းနေချီတန်းနေချီပြီးတော့ CDN လှူရှားမှုမှာပါဝင်ခဲ့ကြပါတယ်ဒါမိမိတို့ရဲ့သွတ်လက်တဲ့ဆန္ဒသဘောထားတွေနဲ့ပေါ့ဒီစီရီယံလှူရှားမှုကြောင့်ပဲဒီအကြမ်းဖက်စစ်အုပ်စုရဲ့နော်အုပ်ချုပ်ရေးရန်တွေကတည်လို့မရတာဒီလိုချီပြီးဖြစ်ပါတယ်။ဒါကြောင့်စီရီယံလှူရှားမှုဒီကျွန်တော်တို့ပြည်သူ့ຫນွေဦးတော်လန်ရေးကြီးအတွက်အင်မတန်မှအရေးပါတယ်။ဒါတော်လန်ရေးရဲ့မန္တန်ကြီးတစ်ရက်လည်းဖြစ်တယ်။ဒီနေ့အချိန်ထိနော်အချိန်၃နှစ်ရှိသွားပြီ။ဒီစီရီယံလှူရှားမှုကြမ်းကြမ်းခံရပ်တည်နေစေဖြစ်ပါတယ်။ကျွန်တော်တို့အခုရောက်တဲ့နေရာတိုင်းမှာခြေွာတိုင်းမှာတွေ့ရတဲ့စီရီယံဝန်ထမ်းတွေနော်အခုဆိုရင်စီရီယံဝန်ထမ်းအများစုဒီနော်မူလစီရီယံအလုပ်အပြင်နော်စစ်ကောင်စီကိုလက်မခံမှုဆိုတဲ့အပြင်ကိုကျွန်တော်တို့ဒီတော်လိုင်းအင်အားစုတွေပြလိုအပ်နေတဲ့တာဝန်တွေကိုလည်းထပ်ရွက်နေကြတာကိုအင်မတန်မှဝမ်းသာစရာဂုဏ်ယူစရာတွေ့ရပါတယ်။ဒါကျွန်တော်တို့အညာမှာဆိုရင်ကျွန်တော်တို့ဟာလားဂျာကာလစာသင်ကျောင်းတွေရှိတယ်။ဒီစာသင်ကျောင်းတွေမှာစာသင်နေတာကလည်းဒီစီရီယံဝန်ထမ်းတွေပဲဖြစ်ပါတယ်ခင်ဗျ။ကျွန်တော်တို့အခုဂျေးဝါတွေမှာဟာလားဂျမ်းမာရေးဆောက်ရှောက်မှုလုပ်ငန်းတွေလုပ်ပေးကြတယ်။အဲ့ဒီဝန်ထမ်းတွေကိုကြည့်ရင်စီရီယံဝန်ထမ်းတွေပဲဖြစ်ပါတယ်ခင်ဗျ။နောက်ဆိုကျွန်တော်တို့အခုပြည်သူ့ကာကွယ်ရေးတပ်မတော် PDF ပါကြည့်နေမယ်ဆိုရင်လည်းစီရီယံကျောင်းဆရာတွေစီရီယံကျောင်းသားတွေစသဖြင့်ပေါ့ဗျာအများကြီးတွေ့နေရပါအဲ့တော့တတိပြန်တော်လန်ရေးမှာနှစ်ထပ်ကွန်းထပ်ပါတယ်ပေါ့ဗျာစီရီယံလုတဲ့အပြင်ကိုတော်လန်ရေးမှာနောက်ထပ်နော်သူတို့တက်နိုင်တဲ့တာဝန်ကိုထမ်းရွက်နေကြတဲ့အင်မတန်မှဂုဏ်ယူတိုက်တဲ့နိုင်ငံဝန်ထမ်းတွေစီရီယံသူရဲကောင်းတွေလို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ်ဒီနေ့အချိန်၃နှစ်တိုင်တဲ့အထိစီရီယံမှန်နိုင်တဲ့ကြက်ကြန့်ခံစွာအားကောင်းတမ်းမာစွာနဲ့ရှိနေတယ်လို့ကျွန်တော်အနေနဲ့ရှုမြင်ပါတယ
်လက်ရှိတိုင်းသားလက်နက်ကိုင်ဖွဲ့ရဲ့ဟိုသူတို့တွေရဲ့ဒီလက်နက်ကိုင်တိုက်ပွဲတွေပေါ့နော်ဒီအရာတွေကိုကြည့်မယ်ဆိုလို့ရှိရင်ဒေါက်တာတိဆာဆန်းကိုတိုင်ကဒီရှမ်းပြည်မြောက်ပိုင်းဘက်ကိုလည်းရောက်ခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီမှာဒီသူတို့ဖြင့်ကိုကန့်ဒေတာမှာညီနောင်မဟာမိတ်တုံးဘွဲနဲ့လည်းတွေ့ဆုံခဲ့တယ်ဆိုတဲ့အခါကျတော့တိုင်းသားလက်နက်ကိုင်ဖွဲ့တွေရဲ့အဲသူတို့တွေရဲ့တိုက်ပွဲတွေဟာနေဦးတော်နိုင်ရင်းနဲ့တသားတည်းဖြစ်နေရလို့မြင်လားရှင
်မှန်ပါတယ်ခင်ဗျအဲ့တော့ပြောရရင်ကျွန်တော်အနေနဲ့ဆိုရင်ဒီ ပြည်သူ့လူထုတော်လှန်ရေးကြီးအချိန်3နှစ်ကျော်ကာလအတွင်းမှာမြန်မာနိုင်ငံရဲ့နယ်ပယ်ဒေသတော်တော်များများကိုကျွန်တော်ရောက်ပြစ်ပါတယ်ကျွန်တော်ခရီးတွေအများကြီးဖွက်ပြစ်တယ်ပေါ့ဗျာအဲ့တော့ပြည်သူတွေအများကြီးနဲ့တွေ့ပြစ်တယ်သူတစ်ဖြစ်တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းကြီးတွေ EAO EAO ဖွဲ့ပေါင်းများစွာနဲ့တွေ့ပြစ်ခဲ့ပါတယ်အဲ့တော့ရှမ်းပြည်နယ်မြောက်ပိုင်းမှာဒါအခြေပြုတဲ့တော့တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းတွေနဲ့အများကြီးတွေ့ပြစ်တာတခြားဒေသတော်လှန်ရေးအဖွဲ့အစည်းတွေနဲ့တွေ့ပြစ်ပါတယ်အဲ့လိုတွေ့ပြစ်ဆုံးပြစ်တဲ့နေရာမှာတူညီတဲ့အချက်တွေအများကြီးကျွန်တော်တွေ့ရတယ်ခင်ဗျအဓိကကတော့ဗာလဲဆိုတော့ကျွန်တော်တို့ဒါပြောရရင်ဒီတိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းကြီးတွေဆိုတာရှေ့မှာနှစ်ပေါင်းတချို့အဖွဲ့တွေနှစ်90ကျော်တချို့အဖွဲ့တွေနှစ်60တချို့အဖွဲ့တွေနှစ်40နော်နှစ်30နှစ်90စတဲ့နှစ်ပေါင်းများစွာစေစုနှစ်နဲ့ချီပြီးတော့ကျွန်တော်တို့တိုင်းပြည်မှာဒီအာဏာရှင်စနစ်ဆိုးတွေကိုဒါတွန်းလှန်ခဲ့ကြတယ်တိုင်းရင်းသားတန်းတူရေးကိုပိုင်ပြဋ္ဌာန်းခွင့်ကိုပိုင်အုပ်ချုပ်ခွင့်အတွက်ကျွန်တော်တို့ဒါလက်နက်ဆွဲကင်တော်လှန်ရေးလုပ်ခဲ့ကြတဲ့အဖွဲ့အစည်းကြီးတွေဖြစ်ပါတယ်ခင်ဗျဒီအဖွဲ့အစည်းကြီးတွေနော်ရဲ့အခုတူညီတဲ့ရှုမြင်ချက်ကအခုကျွန်တော်တို့ဒီຫນွေဥတော်လန်ရေးကြီးသည်မိမိတို့ရဲ့မျော်ရည်ချက်တွေမိမိတို့ပန်းနိုင်ကိုရောက်ဖို့ရအတွက်အကောင်းဆုံးအခွင့်အလမ်းကြီးဖြစ်တယ်အကောင်းဆုံးအခွင့်ရေးကြီးဖြစ်တယ်ပေါ့ဗျာဒါကိုအားလုံးကနော်ဒါတသန်တယ်ဒါနော်တပြေးညီကျွန်တော်ရှုမြင်ကြတယ်အဓိကပြောချင်တာကတော့ဗျာကျွန်တော်တို့ဟဲ့လားဒီတစ်ခေါက်မှာမြေပြတ်မှာသူတို့ဖြစ်နေထိုင်ကြတယ်ကျွန်တော်တို့ဗမာတိုင်းရင်းသားတွေကိုယ်တိုင်ဒါတတိပြောရင်ဒီနိုင်ငံရဲ့လူများစုဒါလူမျိုးလူများစုတိုင်းရင်းသားတွေဖြစ်ပါတယ်အဲ့တော့အညာဒေသမြေပြတ်ဒေသမှာနေကြတယ်ကျွန်တော်တို့ဗမာတိုင်းရင်းသားတွေကိုယ်တိုင်ဟဲ့လားနော်တနိုင်ငံလုံးဟဲ့လားကျွန်တော်တို့ဒီအာနာရှင်ဘုံရန်သူဖြစ်တဲ့ဖက်စစ်စစ်တပ်ကိုဒါအပြင်းထန်ဆုံးစန့်ကျင်တွန်းလှန်ကြနေတယ်။ဒါလို့အချိန်ဒီမှာဒီပွဲဘယ်လိုမှနိုင်စရာမနိုင်စရာအကြောင်းမရှိဘူးပေါ့ဗျာ။ဆိုတော့အားလုံးကဒါလက်ခံကြတယ်၊ယုံကြည်ကြတယ်ပေါ့။အဲ့တော့ဟိုပြောရရင်ဒီလိုအခွင့်အလမ်းမျိုးဒီလိုအချိန်မျိုးကိုဒါစောင့်ဆိုင်းမျှော်လင့်နေတာလည်းရှေ့မှာနှစ်ပေါင်းများစွာကြာခဲ့ပြီပေါ့။ဒါကြောင့်လည်းအခုဒါ2021ရိုးတော်လန်ကြီးနော်အခုချိန်မှာအားလုံးတနိုင်ငံလုံးပါရှိတဲ့တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းကြီးအားလုံးတို့ကဒီပြည်သူ့မျိုးတော်လှန်ရေးကြီးမှာဒါအစွမ်းကုန်ဒါနော်တော်လှန်ရေးကြီးနဲ့အတူတူဟန်ချက်ညီတသားတဲ့ဒါစီမျိုးနေကြတယ်ပေါ့အဲ့တော့ခုနပြောတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာရှိတဲ့ကျွန်တော်တို့ရဲ့မဟာမိတ်ညီနောင်တိုင်းရင်းသားအဖွဲ့အစည်းတွေလည်းအလားတူပါဒါကျွန်တော်တို့မျိုးတော်လှန်ရေးကြီးနဲ့အတူတူဟန်ချက်ညီပေါ့ဗျာတစ်ဆက်တစ်ဆက်တည်းကျွန်တော်တို့ဒါဘုံရန်သူကလည်းတူတယ်ဗျာအကြံဖတ်အာနာရှင်စနစ်ဒါကျွန်တော်တို့အကြံဖတ်အာနာသိစေအုပ်စုဖြစ်တယ်ဘုံပန်းနိုင်ငံလည်းကျွန်တော်တို့အားလုံးဒါရှိကြပါတယ်ခင်ဗျနော်တကယ်စစ်မှန်တဲ့ကိုပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရှိတဲ့တန်းတူညီလူရှိတဲ့ဒါ Federal Democracy ပြည်ထောင်စုဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အားလုံးဒီတိုင်းရင်းသားဒေါ်လာရဲ့အခွင့်အရေးကြီးတွေဟာကျွန်တော်တို့ဘုံရန်သူကိုအတူတူကျွန်တော်တို့ဒါတိုက်ခိုက်တွန်းလှန်နေကြတယ်။ဘုံပန်းနိုင်ကိုအတူတူချစ်တက်နေကြတယ်။ကျွန်တော်တို့အားလုံးမှာဘုံတူညီတဲ့လုပ်ငန်းစဉ်တွေနဲ့အတူတူကျွန်တော်တို့ဒါချစ်တက်နေကြပါတယ်လို့ကျွန်တော်အနေနဲ့ဒီလိုလေးရှုမြင်ပါတယ်ခင်ဗျ။
အဲ့တော့မြန်မာနိုင်ငံရဲ့ဒီအနေထားရဆိုလို့ရှိရင်ဒီတိုင်းသားအခွင့်တိုင်းသားလူမျိုးအသီးသီးရှိကြတယ်။နောက်သူတို့သမိုင်းကြောင်းနောက်ခံနေရလဲအမျိုးမျိုးရှိကြတဲ့ခါကျတော့ဒီအနာဂတ်ဒီဆောင်ပြီးမှာပေါ့ဥပမာဆိုရင်ရှမ်းပြည်မြောက်ပိုင်းမှာဆိုရင်လည်းဥပမာဒီရှမ်းတိုင်းသားဖွဲ့ပြီးအဲနောက်ကိုကံပေါ့နော်ဒေသခံအဲ့လိုသူတို့ဖွဲ့စည်းသီးရှိတယ်အဲ့တော့အနာဂတ်ဒီဆောင်ပြီးမှာအနာဂတ်နိုင်ငံဒီဖက်ဒရယ်ဒီဆောင်ပြီးမှာပေါ့နော်ဒီလိုအသေးသေးလူမျိုးစုအသေးသေးကွဲနေတဲ့အခြေအနေရောတကယ်ဟိုဖက်ဒရယ်ဒီဆောင်ပြီးမှာဟိုဘလို့အခက်အခဲတွေဖြစ်နိုင်လဲရှင
်ကျွန်တော်တို့တိုင်းပြည်ကဒါလူမျိုးတစ်ခုတည်းဟာလားဘာသာတရားတစ်ခုတည်းနဲ့တိဆောက်ထားတဲ့တိုင်းပြည်မဟုတ်ဘူးကျွန်တော်တို့တိုင်းပြည်မှာမတူညီတဲ့လူမျိုးတွေလူမျိုးစုတွေအများကြီးမိတင်းနေထိုင်ကြတယ်ဟာမတူညီတဲ့ကျွန်တော်တို့ဘာသာတရားတွေကိုလည်းဒါကိုယ်ကိုယ်ယုံကြည်ကြတယ်မတူညီတဲ့ကျွန်တော်တို့ဘာသာစကားတွေလည်းရှိတာပေါ့ဗျာအချိန်လေးမှာပဲကျွန်တော်တို့မတူညီတဲ့သမိုင်းကြောင်းနောက်ခံတွေရေမြေတောတောင်တွေလည်းရှိတယ်တကယ်တော့ပြောရရင်ဒါသည်ဒီစုံလင်ကွဲပြားမှုသည်နော်အလားတရားလည်းဖြစ်ပါတယ်ခင်ဗျတနည်းပြောရရင်အာသာချက်လို့လည်းပြောနိုင်ပါတယ်ခင်ဗျအဲ့ဒါဒီလိုစုံလင်ကွဲပြားမှုတွေဓာတ်ထဲမှာကျွန်တော်တို့ ਨੇ ဆက်ဆက်တဲ့နိုင်ငံရေးစနစ်အုပ်ချုပ်ရေးစနစ်ကောင်းကိုတည်ဆောက်နိုင်ဖို့ဒါလေးအထူးကြကြတယ်လို့ကျွန်တော်အနေနဲ့ရှုမြင်ပါတယ်။ကမ္ဘာမှာလည်းကျွန်တော်တို့မြန်မာနိုင်ငံထက်တောင်ပိုပြီးတော့လူမျိုးအရဟာလာဘာသာတရားအရသမိုင်းယဉ်ကျေးမှုအရစုံလင်ကွဲပြားတဲ့နိုင်ငံတွေရှေ့မှာအများကြီးရှိပါတယ်။အဲ့လိုနိုင်ငံတွေမှာဟာလာတည်တည်ငြိမ်ငြိမ်နဲ့စီမံခန့်ခွဲအုပ်ချုပ်နေတဲ့တိုးတက်နေတဲ့တိုင်းပြည်တွေလည်းကျွန်တော်တို့ဒါအများကြီးရှိပါတယ်။ဒါကြောင့်ကျွန်တော်တို့ခုနပြောခဲ့တဲ့ကျွန်တော်တို့ရဲ့မျှော်ရည်ချက်ကတကယ်စစ်မှန်တဲ့ကိုပိုင်အုပ်ချုပ်ကိုပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ Federal Democracy စနစ် Federal စနစ်ဆိုတာလည်းဒါပါပဲခင်ဗျ။ဒါကျွန်တော်တို့နိုင်ငံရဲ့ဒါလွတ်လပ်ရေးရပြီးနှစ်80နီးပါးသမိုင်းကြောင်းရဒါသိကြတယ်ကျွန်တော်တို့တိုင်းပြည်ကိုကျွန်တော်တို့ဒါတကယ်မှန်ကန်တဲ့စစ်မှန်တဲ့ဖက်ဒရယ်စနစ်နဲ့နော်ဒီမိုကရေစီစနစ်နဲ့အုပ်ချုပ်မှာဖြစ်ပါလေခင်ဗျမှန်တယ်ကျွန်တော်တို့တချို့တော့ကျွန်တော်တို့တိုင်းပြည်ရဲ့တချို့နေရာဒေသတွေမှာအချင်းချင်းနော်လူမျိုးမတူညီတဲ့လူမျိုးတစ်ခုနဲ့တစ်ခုကြားမတူညီတဲ့ဟာလာရင်ကျင်းမှုတစ်ခုနဲ့တစ်ခုကြားထဲမှာနော်ဒီအတွန်းတိုက်လေးတွေနော်ကျွန်တော်တို့ဒါရှေ့ကောင်းရှိနိုင်မှာနော်အနည်းပြောရင်ပဋိပက္ခလေးတွေပေါ့တိုးတော့ဒါတွေအားလုံးဒီကျွန်တော်တို့အဓိကအရေးကြီးတာကကျွန်တော်တို့အားလုံးရဲ့ဘုံရန်သူကဘာလဲဒါခုနပြောတဲ့နော်ကျွန်တော်တို့အာနာရှင်စနစ်ဟဲ့လားနော်ဒီကျွန်တော်တို့ဘ ਹੁ ဦးစီးချုပ်ကင်ခြင်းနဲ့စနစ်တရားတာလေးကျွန်တော်တို့အားလုံးရဲ့စစ်မှန်တဲ့ဘုံရန်သူတွေဖြစ်ပါတယ်ခင်ဗျအဲ့တော့ကျွန်တော်တို့ဒီဘုံရန်သူအာနာရှင်စနစ်တွေမရှိတဲ့အချိန်မှာကြံတဲ့ကျွန်တော်တို့အချင်းချင်းကြားတဲ့ကပဋိပက္ခတွေနော် အတွန်းတိုက်တွေကိုကျွန်တော်တို့အားလုံးဒါညီရင်းကိုမောင်ရင်းနှမစိတ်တနည်းပြောရင်မိဖက်စိတ်မိဆွေစိတ်နဲ့ကျွန်တော်တို့ဒါဖြည့်ရှင်းလို့ရတယ်ဆွေးနွေးညှိနှိုင်းလို့ရတယ်ဆိုတော့ဒါလိုမျိုးခံယူချက်ပေါ့ဗျာတနည်းပြောရင်ကျွန်တော်တို့မိဖက်ပြฏิပခတွေအချင်းချင်းကြားတွေကနော်ကျွန်တော်တို့ဆွေးနွေးစရာရှိတဲ့ကိစ္စတွေကိုနော်လက်နက်တွေမပါပဲအင်အားတွေမသုံးမဲနဲ့ကျွန်တော်တို့အချင်းချင်းဇပွဲဝိုင်းမှာနိုင်ငံရေးဇပွဲဝိုင်းမှာနိုင်ငံရေးနီးနဲ့ဒါဆွေးနွေးညှိနှိုင်းအဖြေရှာလို့ရတယ်လို့ကျွန်တော်တို့အနေနဲ့အပြည့်အဝယုံကြည်တယ်ကျွန်တော်ရဲ့တွေ့ရမြင်ရတော့ကျွန်တော်တို့ခေါင်းဆောင်အသီးသီးကဒီလိုပဲယုံကြည်ကြပါတယ်ကျွန်တော်တို့အချင်းချင်းတွေမှာစစ်ဆက်ဆွေးနွေးညှိနှိုင်းရမယ့်ကိစ္စတွေရှိတယ်ဒါတွေကိုကျွန်တော်တို့လက်ခံတယ်အတိမပြုတယ်ပေါ့ဗျာတို့တော့ဒါတွေဒီအချင်းချင်းမိတ်ဆွေမိတ်ဖက်ကြားတွေကနော်အကြောင်းအရာတွေဖြစ်တဲ့အတွက်ပฏิပက္ခရှိခဲ့တယ်ဆိုရင်တောင်မှဒါတွေကိုကျွန်တော်တို့အနေနဲ့ဒီအာဏာရှင်စနစ်အလွန်မှာကျွန်တော်တို့မိတ်ဖက်ပฏิပက္ခအဖြစ်ပဲခံယူပြီးတော့ဒါကျွန်တော်တို့ငြိမ်းချမ်းစွာနော်စပွဲပိုင်းမှာပဲကျွန်တော်တို့စစ်ဆက်ဆွေးနွေးပြီးတော့ကျွန်တော်တို့အားလုံးဖြစ်ချင်တဲ့ငြိမ်းချမ်းသာယာတိုးတက်တဲ့လူအဖွဲ့အစည်းတစ်ခုကိုတေချာပေါက်တည်ဆောက်နိုင်လိမ့်မယ်လို့ကျွန်တော်တို့အနေနဲ့အပြည့်အဝနားလည်းယုံကြည်ပါတယ်ခင်ဗျ။အ
ဲ့ညမှာဒီ NUG အမျိုးသားညီညွတ်ရေးအစိုးရပေါ်ယုံကြည်မှုပိုင်းပေါ့အထူးသဖြင့်ဒီဒေါက်တာတေချာစန်းကိုရိုင်းလည်းမြောက်ပိုင်းဘက်ကိုသွားခဲ့တဲ့ကချင်ပြည်နယ်တို့ဘာလို့ပေါ့နော်ဒီတိုင်းသားတွေရဲ့သူတို့ရဲ့ယုံသူတို့ရဲ့ယုံကြည်မှုပေါ့ NUG ပေါ်သူတို့ရဲ့အမြင်တွေဘယ်လိုတွေ့ရလဲရှင်
အဲ့တော့ကျွန်တော်တဦးချင်းတယောက်ချင်းရဲ့ဒါတွေးရှိရဲ့အပြောမယ်ဆိုရင်လည်းပဲတိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းကြီးတွေကကျွန်တော်တို့ကြားကလာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့နော်ကျွန်တော်တို့တည်တည်ချာချာတိုင်းတိုင်းမင်းမင်းညှိညှိနိုင်နိုင်နဲ့ကျွန်တော်တို့ဒါဆောင်ရွက်နေကြတာဒီတော်လှန်ရေးလုပ်ငန်းတွေအတူဆောင်ရွက်နေကြတာတော်လှန်ရေးခရီးချင်းကိုအတူဖြတ်သန်းနေကြတယ်လို့ကျွန်တော်ဒီလိုပဲယုံကြည်ပါတယ်ဒီလိုပဲရှုမြင်ပါတယ်ခင်ဗျအဲ့တော့အဲ့ဒါလည်းပဲကျွန်တော်တို့ဒါခုနပြောခဲ့သလိုပဲဒါအခုမှမဟုတ်ဘူးကျွန်တော်ဒီຫນွေဦးတော်လန်ရေးကြီးเนาะစတင်ကြရရနေပြီးတော့ဒီတော့ရင်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီပေါ်ပေါက်လာတာကိုကကျွန်တော်တို့တိုင်းရင်းသားတော်လန်ရေးအဖွဲ့အစည်းတွေဟာလား2020ရွေးကောက်ပွဲကနေပြည်သူလူထုကလောက်ပတ်စင်ရဲအာနာပေးလိုက်တဲ့ CRPH เนาะပြည်သူလွတ်တော်ကိုယ်စားလှယ်ပြည်ထောင်စုလွတ်တော်เนาะစတဲ့ဒီလွတ်တော်ကိုယ်စားလှယ်တွေရေเนาะကျွန်တော်တို့ဟာလားဒီဂျာကာလာဒီကျွန်တော် Federal ပြည်နယ် Federal Unit ကိုစားပြုကော်မတီစတဲ့ဒီလိုမျိုးအင်အားစုအသီးသီးစုပေါင်းပြီးတော့မှအန်ယူဂျီအစိုးရဆိုတာလေဒါကျွန်တော်တို့ပေါ်ပေါက်လာတယ်ပေါ့ဗျာဖက်ဒရယ်ဒီမိုကရေစီပြည်ညင်းဆိုတာလေကျွန်တော်တို့ရှိလာတယ်အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ NUCC ဆိုတာလေရှိလာတယ်ပြောချင်တာကအန်ယူဂျီကိုတိုင်းပြည်ရင်နော်ဒါကျွန်တော်တို့တိုင်းရင်းသားတော်လှန်ရေးအင်အားစုတွေအပါအဝင်ဂျာကာလာပြည်နယ်ဖက်ဒရယ်ယူနစ်တိုင်းအမြံကောင်စီတွေအပါအဝင်ကျွန်တော်တို့ຫນွေဦးတော်လှန်ရေးအင်အားစုတွေလို့ပြောလို့ရမယ်နော်လူထုတပိတ်တိုက်ပွဲအဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေအပါအဝင်အားလုံးကနေပြီးတော့ကျွန်တော်ဖက်ဒရယ်ဒီမိုကရေစီပြည်ညင်းအရာစုဖွဲ့ပေါ်ပေါက်လာတဲ့ဂျာကာလာတော်လှန်ရေးအစိုးရတရဖြစ်တယ်လို့ကျွန်တော်အနေနဲ့ရှုမြင်တယ်အခုဒီတော်လှန်ရေးကာလာ၃နှစ်အတွင်းမှာလည်းဒီလိုပါပဲအန်ယူဂျီကျွန်တော်ဂျာကာလာတော်လှန်ရေးအစိုးရနဲ့တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းကြီးတွေကနော်သိသိချာချာစနစ်တကျညှိနှိုင်းတဲ့အတိုင်းမြင်ပြီးတော့ကျွန်တော်ຫນွေဦးတော်လှန်ရေးကြီးကိုအတူတကွနော်လုပ်ဖွဲ့ကိုင်ဘက်တွေအနေနဲ့ရဲဘော်ရဲဘက်တွေအနေနဲ့ဒါဖြတ်သန်းနေကြတယ်လို့ကျွန်တော်အနေနဲ့ဒီလိုပဲရှုမြင်နားလည်ပါတယ်ခင်ဗ
ျဒီຫນွေဦးတော်လှန်ရေးဟာဟိုဆက်ပြီးတော့ဒီ၃နှစ်တာကာလာကြာလာပြီမဲ့ပေါ့เนาะရောက်လာတဲ့အခါမှာလဲအချိန်ကုန်ဆက်ကောင်းနေစေဆိုတဲ့အပိုင်းမှာပေါ့เนาะဘယ်တော့ထပ်ပြီးတော့ကြာနိုင်မလဲရှင်ဒီຫນွေဦးတော်လှန်ရေးအဲ့
တော့ဒီကျွန်တော်တော်လှန်ရေးကာလအတွင်းမှာကျွန်တော်မြန်မာနိုင်ငံရဲ့နေရာဒေသတော်တော်များများကိုကျွန်တော်ခရီးရောက်ပြစ်ပါအဲ့တော့နေရာဒေသတော်တော်များများကပြည်သူတွေအများကြီးနေတယ်ကျွန်တော်တွေ့ပြစ်တယ်ပေါ့ဗျာဒီကနေကျွန်တော်ဘာတွေ့ရတယ်လဲဆိုတော့ကျွန်တော်တို့ပြည်သူတွေကနော်ဒီတော်လှန်ရေးအောင်ပွဲဆင်ဖို့ရာအတွက်အစအစအရာရာစိတ်ပိုင်းဖြတ်ပြီးဖြစ်တယ်သူတို့ဗျာဘာလို့ပဲရင်းနှီးရပါစေဘာလို့ပဲပြစ်ဆက်ရပါစေသူတို့ရွာမီးလောင်သွားမလားသူတို့အိမ်ပြာကျသွားမလားနောက်ဆုံးသူတို့အသက်ခံတာပေးရမလားရတယ်ဒီဒေါ်လာကြီးနိုင်မှုအရေးကြီးတယ်နိုင်မှဖြစ်မယ်ဆိုတဲ့စိတ်ကကျွန်တော်တို့ပြည်သူအားလုံးမှာပိုင်းဖြတ်ပြီးသားဖြစ်တယ်ဟုတ်လားဒီအာဏာရှင်စနစ်ဆိုးမရှိမှဒီအကြမ်းဖက်စစ်တပ်မရှိမှငါတို့တိုင်းပြည်တိုးတက်မယ်ငါတို့ဒေသဖွံ့ဖြိုးမယ်ငါတို့ရွာလေးငြိမ်းချမ်းမယ်ဆိုတာဒီသူတို့ရဲ့ဘဝပေးအသည့်အရာသိနေပြီပေါ့ဗျာဒီတော့အာဏာရှင်စနစ်ပြိုကျဖို့ဆိုရင်သူတို့ဘာလို့ဘယ်လိုပဲပေးဆက်ရပါစေဘယ်လောက်ပဲပင်ပန်းပါစေဘလောက်ပဲခက်ခဲပါစေဘလောက်ပဲကြံတန်းပါစေဘလောက်ပဲအချိန်ကြာမြင့်ပါစေသူတို့အားလုံးအသင့်ဆိုတဲ့စိတ်ပိုင်းဖြတ်မှုကိုကျွန်တော်တို့ဒါပြည်သူတွေဈားထဲမှာရောတော်လှန်ရေးအင်အားစုတွေဈားထဲမှာလည်းကျွန်တော်တို့တွေ့ရပါအဲ့တော့အခုကျွန်တော်တို့ဒါဖြတ်သန်းခဲ့တဲ့အချိန်၃နှစ်ကိုကြည့်မယ်ဆိုရင်လည်းဒါတနည်းပြောရင်ကျွန်တော်တို့အတွက်တော်လှန်ရေးဘက်ကကြည့်ရင်အဆိုးဝါးဆုံးအခက်ခဲဆုံးအချိန်တွေပါပဲခင်ဗျဒါလက်နက်ကင်တိုက်ပွဲမှာကြည့်မယ်ဆိုရင်လည်းဒါကျွန်တော်တို့လွန်ခဲ့တဲ့၃နှစ်ကကျွန်တော်တို့တူမီနဲ့စခဲ့ရလက်လုံမိုင်းလေးတွေနဲ့လက်လုံတူမီတနက်လေးနဲ့စခဲ့တဲ့တော်လှန်ရေးဒီနေ့အညာမှာလဲကျွန်တော်ဒါမောင်းမြန်တဲ့နဲ့တရားအစပေါ်ဗျာဒါတွေနဲ့တွေ့လာမြင်လာရပါတယ်ပြောချင်တာကကျွန်တော်တို့တော်လန်ရေးအခက်ခဲဆုံးအချိန်တွေအမောက်မိုက်ဆုံးအချိန်တွေကိုကျွန်တော်တို့ဖြတ်တန်းခဲ့ပြီးကြော်ဖြတ်ခဲ့ကြော်လွန်ခဲ့ပြီးပေါ့ဗျာအဲ့တော့ဒီရရှိကျွန်တော်တို့ဒီ၃နှစ်ဖြတ်တန်းခဲ့တဲ့စူးစီးချက်ညှို့မှု ခံယူချက်စိတ်သက်တည်နဲ့အတူတူချက်တန်းကြမယ်ဖြစ်ဆိုရင်တော့ကျွန်တော်တို့အားလုံးညှော်ရီတိဆောက်လို့တဲ့ရွှေပြည်တော်ကနော်ညှော်ဖို့ရာအတွက်ရောက်ဖို့ရာအတွက်မဝေးတော့ဘူးလို့ပဲကျွန်တော်တို့အနေနဲ့သုံးသပ်ချင်တယ်အဲ့တော့ဘလောက်ပဲခက်ခဲပါစေဘလောက်ပဲကြမ်းတမ်းပါစေကျွန်တော်တို့အတူတူမရောက်ရအောင်သွားကြမယ်ဆိုတာလည်းအင်မတန်မှခိုင်မာတယ်လို့ပဲကျွန်တော်အနေနဲ့ကြုံမြင်ပါတယ်
မင်းဂျင်နယ်အစီအစဉ်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့တရုတ်ရဲတပ်ဖွဲ့တွေကြားဖြန့်အွန်လိုင်းငွေကြေးလိမ်လည်မှုဂိုင်းတွေကိုဝင်ရောက်စီးနှင်းဖမ်းဆီးတာတွေရှိသလိုကြားဖြန့်လုပ်ငန်းတွေနဲ့ဆက်နွယ်နေသူတွေကိုအရေးယူဖို့စစ်ကောင်စီကိုတရုတ်ကဖိအားပေးနေပါတယ်တရုတ်ကစစ်ကောင်စီရဲ့ပါဝင်မြန်မာနိုင်ငံအင်အားစုတွေနဲ့အဆက်အသွယ်ရှိတယ်လို့နိုင်ငံရေးရလည်းဩဇာကြောင်းတာကိုတွေ့နေရပါတယ်မြန်မာအရေးဖြည့်ရှင်းရဲမှာတရုတ်ခန့်ကဏ္ဍဘလို့ရှိတယ်လဲဆိုတာကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာအလိမ္မာနဲ့အတူစောင့်ပါရှင်ဖြည့်သွင်းနိုင်ငံတင်ဆက်ပေးထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေ ARG တရုတ်နိုင်ငံအနေနဲ့စစ်ကောင်စီပေါ်ထားရှိတဲ့မူဝါဒတိကျပြတ်သားမှုမရှိတာကအခွင့်အလမ်းတရက်လားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါစစ်ကောင်စီရဲ့ကာကွယ်ရေးဒုတိယဝန်ကြီးဗိုလ်ချုပ်အောင်လင်းထွန်းကိုစစ်ထောက်လမ်းရေးကဖမ်းဆီးလိုက်တယ်ဆိုတဲ့သတင်းတွေမတ်လနောက်ဆုံးပတ်ထဲမှာထွက်ပေါ်လာခဲ့ပါတယ်ကြဖြန်းလို့ခေါ်တဲ့အွန်လိုင်းငွေကြေးလိမ်လည်မှုလုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့အတွက်ဗိုလ်ချုပ်အောင်လင်းထွန်းကိုဖမ်းဆီးတာဖြစ်တယ်လို့သတင်းတွေကဆိုပါတယ်။အဲဒီလိုဗိုလ်ချုပ်အောင်လင်းထွန်းဖမ်းခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းကမူဆယ်မြို့မှာမတ်လ26ရက်နေ့ကနေ29ရက်နေ့အထိတရုတ်ရဲတပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေပူးပေါင်းပြီးကြားဖြတ်လုပ်ငန်းလုပ်ကင်ရာဟိုတယ်တွေကာစီနိုလောင်းကစားရုံတွေကိုဝင်ရောက်စီးနှင်းတာဖမ်းဆီးတာတွေလှုပ်ဆောင်တဲ့သတင်းတွေလည်းမီဒီယာတွေမှာဖော်ပြကြတာတွေ့ရပါတယ်။အဲဒီလိုဝင်ရောက်စီးနှင်းဖမ်းဆီးရာမှာတရုတ်ရဲတပ်ဖွဲ့ဝင်တွေဟာမူဆယ်မြို့ထဲအထိပြောရရင်မြန်မာနိုင်ငံထဲအထိဝင်ရောက်ဖမ်းဆီးတာတွေပြုလုပ်တယ်လို့တချို့သတင်းတွေမှာဖော်ပြထားတာတွေ့ရပါတယ်။ဒီလိုလှုပ်တာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါရာကျူးကျော်ရာမရောက်ဘူးလားဆိုတဲ့မေးခွန်းတွေလည်းပြည်သူတွေကြားမှာထွက်ပေါ်လာပါတယ်။နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကတော့ဒါဟာတရုတ်ရဲ့ဗိုလ်ချုပ်အနိုင်ကျင့်မှုဝင်ရောက်ဆွတ်ဖက်မှုပါပဲ။ပြီးခဲ့တဲ့ဇန်နဝါရီ30ရက်နေ့ကလည်းကြားဖြတ်နဲ့ပတ်သက်လို့တရုတ်ကဖမ်းရမ်းထုတ်ထားတဲ့ပယ်ဆောက်ခြင်းပါဝင်ကိုးကန့်ခေါင်းဆောင်တွေကိုတရုတ်ရဲတွေနေပြည်တော်အထိလာရောက်ဖမ်းဆီးပြီးလီယံပေါ်တင်ခေါ်သွားခဲ့ကြတာမှတ်မိကြအောင်ပါပါ။ဒါကြောင့်နေဆမ်းမြို့မူဆယ်မှာတရုတ်ရဲတွေဝင်ဖမ်းတာဟာတိတ်တော်လည်းမထူးဆန်းပါဘူး။အချုပ်ချာအာဏာတည်တံ့ခိုင်မြဲရေးတို့ဒုတာဝန်အရေးသုံးပါတို့တစားစားအော်နေတဲ့စစ်ဘုချုပ်တွေကတော့ဘယ်လိုသဘောထားတယ်မသိပါဘူးလို့မှတ်ချက်ပေးပါတယ်။သမရဦးသိန်းစိန်လက်ထက်ကဝန်ကြီးတဦးဖြစ်တဲ့ဦးအောင်မင်းကလည်းကျွန်တော်တို့ကတရုတ်ကိုကြောက်ရတယ်လို့လူသိရှင်ကြားထုတ်ဖော်ပြောခဲ့ပူပါတယ်။
အလားတူပါပဲတရရသားပြည်သူတွေကိုနှွေးဦးဒေါ်လာရေးကြီးအောင်ပြင်မယ်ဆိုတော့ယုံကြည်ချက်ကိုပေးတဲ့စစ်ကောင်စီရဲ့အရှုံးကိုမျက်ဝါးထင်ထင်တွေ့မြင်ရတဲ့မြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့ဦးဆောင်တဲ့တစ်တုံညာနှစ်ခွန်စစ်စီရေးကိုဖိအားပေးရပ်တန့်စေခဲ့တာဟာလည်းတရုတ်ပဲဖြစ်တယ်ဆိုတာအားလုံးအသိဖြစ်ပါတယ်ထို့တူထိုင်းဆိုရရဲ့မြမအရေးချောင်းဝင်ဆောင်ရွက်မှုဟာလည်းတရုတ်ရဲ့သဘောထားတွေပါဝင်နေပါတယ်မြမအရေးမှာပဋိပက္ခဖြစ်နေတဲ့အစုအဖွဲ့တွေကြားဂျာခန်လူမီဒမန်အဖြစ်အလို့သဘောဆောင်ရွက်ပေးဖို့အမေရိကန်နဲ့တရုတ်ကတောင်းဆိုလို့အကူအညီပေးနေတာလို့ထိုင်းဝန်ကြီးချုပ်စရတ်တာတာဝီစင်ကပြင်သစ် France 24ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောကြားတာကို VOA ကမတ်လ30ရက်နေ့သတင်းမှာဖော်ပြခဲ့တာတွေ့ရပါတယ
် NDTV ကဖော်ပြတဲ့တရုတ်ကိုတံပြန်နိုင်ရေးအတွက်အိန္ဒိယဟာမြန်မာနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုတဲ့ဆောင်းပါးမှာတရုတ်ဟာမြန်မာကိုသူ့ရဲ့နောက်ဖေးခြံလိုသဘောထားတာဖြစ်တယ်။စီးပွားရေးစင်ညာကိစ္စရေနံနဲ့တဘာဝတောင်းွေပိုက်လိုင်းကိုဘင်္ဂလားပင်လယ်အော်ကနေယူနန်အထိဖောက်ပြီးရေနံတွေတည်ယူတယ်။မြန်မာရဲ့တစ်ပုံတောင်ရေတပ်စခန်းမှာတရုတ်ရင်ခုန်သင်္ဘောတွေတွေ့ရတယ်။တရုတ်ဟာသူ့အကျိုးစီးပွားတွေကာကွယ်ဖို့မြန်မာအရေးမှာထဲထဲဝင်ဝင်ပါဝင်လာနေတာတွေ့ရတယ်။ကုလသမဂ္ဂမှာလည်းစစ်ကောင်စီကိုအကာအကွယ်ပေးထားတယ်လို့ရေးသားထားပါတယ်
ဒီလိုအနေထားတွေရှိနေပေမဲ့တယောက်ဟာစစ်ကောင်စီကိုတစ်ဖက်သက်မျက်စိမိတ်ပြီးတော့ထောက်ခံနေတာမျိုးတော့လည်းမဟုတ်ဘူးလို့လေလာဆောင်ကြည့်သူတွေကအဆိုကြပါတယ် ICG လို့ခေါ်တဲ့နိုင်ငံတကာပဋိပက္ခဆောင်ကြည့်လေလာရေးအဖွဲ့ကအာနာသိန်းစိန်မှစ၍တယောက်မြန်မာဆက်ဆံရေးဆိုတဲ့အစီရင်ခံစာတစ်ခုကိုမတ်လ29ရက်နေ့ကထုတ်ပြန်ခဲ့ပါတယ်အဲ့ဒီအစီအစဉ်ခန်းစားမှာတရုတ်အစိုးရဟာဒေါအောင်ဆန်းစုကြည်ခေါင်းဆောင်နဲ့ NLD အစိုးရလက်ထက်မှာအနည်း20အတွင်းမြန်မာနိုင်ငံနဲ့အမြင့်ဆုံးဆက်ဆံရေးမျိုးအထိတိုးမြင့်ခဲ့ပါတယ်တရုတ်အစိုးရဟာစစ်ခေါင်းဆောင်ဘိုးချုပ်မူကြီးမင်းအောင်လှိုင်ကိုမြန်မာနိုင်ငံရဲ့ခေါင်းဆောင်အဖြစ်တရားဝင်အသိအမှတ်မပြုသလိုတရုတ်နိုင်ငံကိုဖိတ်ကြားတာမျိုးမရှိခဲ့ပါဘူးကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်နေရာမှာအယက်သားအစိုးရရဲ့ကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထိုးကိုဆက်ထားတဲ့အပေါ်တရုတ်ဘက်ကမကွက်ကွက်ပဲခွင့်ပြုထားတာလုံခြုံရေးကောင်စီရဲ့မြန်မာအရေးနဲ့ပတ်သက်တဲ့သမိုင်းဝင်ဆုံးဖြတ်ချက်ကိုတရုတ်ကဗီဒီယိုအာဒါသုံးပြီးတော့မပယ်ချခဲ့တာတွေကိုကြည့်ရင်တရုတ်အစိုးရကမြန်မာစစ်ကောင်စီအပေါ်စိတ်ပြတ်နေတယ်ဆိုတာအထင်ရှားမြင်တွေ့နိုင်တယ်လို့ဖော်ပြထားပါတယ်ဒါအပြင်မြန်မာအရေးကိုဖြည့်ရှင်းရမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံများအနေဖြင့်အင်အားကြီးတရုတ်နိုင်ငံနဲ့ပူးပေါင်းလက်တွဲနိုင်တဲ့ခံလာတွေရှာဖွေဖော်ထုတ်တဲ့အပြင်ဒီကမ္ဘာလုံးကအာရုံစိုက်လာရေးကြိုးပမ်းတည်တယ်လို့နိုင်ငံတကာပဋိပက္ခစောင့်ကြည့်လေ့လာရေးအဖွဲ့ ICG အစီရင်ခံစာကအကြံပြုထားတာတွေ့ရပါတယ်တရုတ်အစိုးရနဲ့အနောက်နိုင်ငံတွေဟာမြန်မာအရေးမှာချေကပ်ပုံချင်းတစ်ထပ်တည်းမကြသည့်တိုင်ဒူးဒီတဲ့ကောက်ချက်တွေရှိလာမှုကုလသမဂ္ဂလူကြုံရေးကောင်စီလိုနိုင်ငံတကာဆင်မြင့်မှာပူးပေါင်းဆောင်ရွက်နိုင်တဲ့အခွင့်အလမ်းတွေရှိနေတယ်လို့လည်း ICG ကအကြံပြုထားတာတွေ့ရပါတယ
်တရုတ်ဟာစီးပွားရေးအရာနိုင်ငံရေးအရာကမ္ဘာအင်အားကြီးနိုင်ငံကြီးဖြစ်တယ်လို့မြန်မာနိုင်ငံနဲ့မိုင်ပေါင်းများစွာနယ်နိမိတ်ချင်းထိစပ်နေတဲ့အိမ်နီးချင်းနိုင်ငံကြီးလည်းဖြစ်ပါတယ်ဒါကြောင့်တရုတ်ဟာမြန်မာအတွက်တနည်းအားဖြင့် NUG အပါအဝင်တော်လှန်ရေးအင်အားစုတွေအတွက်ဘယ်လိုမှရှောင်လွှဲလို့မရတဲ့နိုင်ငံဖြစ်တယ်ဆိုတာအထူးပြောဖို့လိုမယ်မထင်ပါဘူး။ဒါကြောင့်တရုတ်နဲ့ကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်နိုင်ဖို့လိုအပ်ပါတယ်။တရုတ်နဲ့ဆက်ဆံရေးကောင်းမွန်တည်ဆောက်တဲ့အခါကိုတန်ဖို့ကိုနှုံးဆန်ကိုရည်မြော်ချက်တွေပေါ်အခြေခံတဲ့မူနဲ့ဆက်ဆံနိုင်ရေးဟာအသက်တမျှအရေးကြီးလာပါတယ်။အဲဒီလိုမူနဲ့ဆက်ဆံနိုင်မှသာတရုတ်ရဲ့ဘူကြစိုးမှုမှုကိုရှောင်နိုင်မှာဖြစ်တယ်လို့နိုင်ငံရေးအကဲခတ်တွေကဆိုပါတယ်။ဘယ်လိုပဲဖြစ်ဖြစ်တရုတ်အနေနဲ့မြမပြည်တွင်းရဲ့ပဋိပက္ခမှာအနိုင်ရှုံးအဆုံးပြတ်မပေးနိုင်ပေမဲ့လို့မြမနိုင်ငံရေးအင်အားစုတွေပေါ်ဩစာလွှမ်းမိုးနိုင်တာကြောင့်မြမအရေးမှာတန်တမာရေးအရဆက်လက်အရေးပါနေဦးမှာဖြစ်ပါတယ်။ဒိုင်းရင်သားလက်နက်ကိုင်တချို့ဆင်နွှဲတဲ့စစ်စင်ရေးကိုတရုတ်ကတိတ်တဆိတ်ထောက်ခံခဲ့တယ်။တရုတ်ဟာနိုင်ငံကိုမထိန်းနိုင်တော့တဲ့စစ်ကောင်စီကိုစိတ်ပြက်နေတယ်လို့တစ်ဖက်မှာလည်းအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့လည်းဆက်ဆံရေးတွေရှိနေတယ်အခုလိုတရုတ်အနေနဲ့စစ်ကောင်စီအပေါ်တိကျပြတ်သားတဲ့မူဝါဒမရှိသေးတာကအာဏာသိမ်းမှုအလွန်မြမပြည်တွင်းစစ်ကိုပူးပေါင်းအဖြေရှာရေးမှာနိုင်ငံတကာတိုင်းဝိုင်းတွေအခွင့်အလမ်းတရဖြစ်နေတယ်လို့နိုင်ငံတကာပဋိပက္ခစောင့်ကြည့်လေ့လာရေးအဖွဲ့ ICG အစီရင်ခံစာကဆိုပါတယ်ခင်ဗျာ
အပြည့်သိနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်အခုတော့ ISP မြန်မာရဲ့မြင်ကွင်းကြံပတ်စီများအလက်ရောက်လို့လာပါပြီဒီနေ့မတ်လဆန်ကစပြီးကချင်လွတ်မြောက်ရေးတပ်ပြော် KIA ဟာဌာနချုပ်လိုင်ဆာအနီးတစ်ဝိုက်နဲ့ကချင်ပြည်နယ်ထဲမှာထိုးစစ်ဆင်တိုက်ခိုက်တာတွေအချိန်မြင့်ခဲ့ပါတယ်အကြောင်းအရာနဲ့ပတ်သက်ပြီးတော့ ISP မြန်မာရဲ့အခုတစ်ပတ်မြင်ကွင်းကြံပတ်စုမှာအခြေပြုပိုင်းခြားဖော်ပြသွားပါမယ်
ဤကဲ့မက်ရှလ9ရက်နေ့ကစပြီးကချင်လွတ်မြောက်ရေးတပ်မတော် KIA စစ်ကောင်စီစခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေပါတယ်။ဒါဟာ KIA ဌာနချုပ်နယ်မြေကိုချိန်ချောက်နေတဲ့စစ်တပ်စခန်းကြီးတွေကိုအာဏာသိမ်းပြီးနောက်ပိုင်းအပြင်းထန်ဆုံးထိုးစစ်ဆင်မှုဖြစ်ပါတယ်။ရခိုင်တပ်တော် EVSDF ကြောင်းသားတပ်နဲ့ကချင်ပြည်သူ့ကာကွယ်တပ် KPDF တို့ကလည်း KIA နဲ့အတူပူးပေါင်းတိုက်ခိုက်နေကြပါ။တလအတွင်းဌာနချုပ်လိုင်စာမျိုးတစ်ဝိုင်းနဲ့ယဂျီနာဘမောကာလန်တျောက်ကစစ်ကောင်စီစခန်းတွေကိုဥတီတိုက်ခိုက်ခဲ့တာပါ။လိုင်ဇာမျိုးပဝင်းညင်ကဝိုင်းမော်အပြင်မိုးမောက်ဘမောဖကန်ဆွန်ဘရာဝံမျိုးနယ်တွေထဲမှာပါတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီစစ်စင်ရင်းနဲ့အတူစီးရင်းနဲ့စီးပွားရေးအရာအရေးပါတဲ့လမ်းကြောင်းတွေကိုထိန်းချုပ်နိုင်ဖို့ KIA ကကြိုးပမ်းနေတာပါ။ ထိုးစစ်စတင်ပြီးတလအကြာမှာ KIA အနေနဲ့စစ်ကောင်စီရဲ့တပ်စခန်းပေါင်း60ကျော်ထိတင်ယူနိုင်ခဲ့ပါတယ်စစ်တီအင်အားယာနဲ့ချီရှိတဲ့တပ်စခန်းတွေအပြင်ရှေ့တန်းကာကင်စခန်းတွေလည်းပါပါတယ်ဒီထဲမှာ KIA ဌာနချုပ်လိုင်ဇာနဲ့ရုံးတွေရှိရာမိုင်ဇာရန်ကိုလက်နက်ကြီးနဲ့မကြာခဏပစ်လေရှိတဲ့စစ်ကောင်စီစခန်းတွေလည်းပါဝင်ပါတယ်ဒါအပြင်မြေကြီးနားပေါ်မှာမိုးမိတ်လမ်းပိုင်းနဲ့မိုးမောက်လွယ်ကျဲလမ်းပိုင်းတစ်လျှောက်ကစစ်ကောင်စီစခန်းတွေကိုလည်းတင်ယူထားပါတယ်တပ်တန်းရှိစခန်းကြီးတွေဖြစ်တဲ့စေလုံနဲ့ရောယုံဖြူဟာစခန်းကုန်းတွေတင်ပိုင်နိုင်ခဲ့ပါတယ်ဒီနောက်မှာတော့လက်ဆက်ကုံတွေကြီးအတွက်အရေးပါတဲ့လွယ်ကျဲမြို့ကိုလည်းထိန်းချုပ်နိုင်ခဲ့ပါတယ်ကချင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်နေကြပါပဲ။လွေကျဲမြို့နာကနှစ်နိုင်ငံနယ်စပ်အနီးမှာတရုတ်နိုင်ငံကစီးရီးလက်ကျင်တာတွေလုပ်ခဲ့ပါတယ်။အခုလာဇန်ပိုင်းကလုပ်ခဲ့တဲ့နှစ်ရက်တာစီးရီးလက်ကျင်မှုမှာပြင်းထန်တဲ့စီးရီးလက်ကျင်မှုတွေလည်းပါဝင်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲတရုတ်ရဲ့အာရှရေးရာထုကိုယ်စားလှယ်ကစစ်ကောင်းဆောင်နဲ့တွေ့ဆုံခဲ့ပါတယ်။အခုလာဇန်မှာလည်းတရုတ်တန်မဟာစစ်ကောင်းဆောင်ဟောင်းဦးတန်းရွှေဦးသိန်းစိန်တို့နဲ့တွေ့ဆုံခဲ့ပါတယ်။အခုတိုက်ပွဲတွေအတွင်းတရုတ်ပိုင်နယ်ထဲကိုလက်နက်ကြီးကြီးနှစ်ကြိမ်ကြားခဲ့ပါတယ်တရုတ်နိုင်ငံရဲ့ဂျောင်းဝင်စစ်ဆင်မှုကြောင့်ညီနောင်မဟာမိတ်သုံးဖက်နဲ့စစ်ကောင်စီအကြားဟိုက်ကဲသဘောတူညီမှုရခဲ့ပါတယ်ရခိုင်စစ်မျက်နှာမှာလည်းဂျောင်းဝင်မှုကြိုးပမ်းနေတဲ့တရုတ်နိုင်ငံရဲ့စစ်ရေးလက်ချင်းမှုနဲ့ဒေပီတော်ခီးစင်တွေကလည်းစောင့်ကြည့်ဖို့တင်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ဖြစ်ရရောက်တဲ့တင်းတော်နေစီစဉ်တွေကို VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းကြည့်ရှုနိုင်ပါတယ်။အခုလူမှုမြင်တွေကိုနားထောင်ကြည့်ကြရအောင်ပါ။မြန်မာပြည်မှာပေးစာတွေကိုမိုင်းသံတော်ကျော်ကတင်ပြပြကြားပေးထားပါတယ
်။ရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်နေကြီးဆိုတဲ့သရရှင်က VOA Bemis တင်ဆက်တဲ့အစီအစဉ်အကုန်ကြိုက်ပါတယ်။တခါတလေနားမထောင်ရရင်ကဘာနဲ့အဆက်အသွယ်ပြတ်တယ်လို့ခံစားရတယ်လို့ပြောလာပါတယ်။ညလင်းအောင်ဆိုတဲ့သရရှင်ကမြမစံတော်ချိန်ဘဲချိန်ဒီမှာ VOA ကိုနားထောင်လို့ရနိုင်မလဲဆိုတာဖြေချပေးစေချင်ပါတယ်။ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာလို့ရေးလာပါတယ်ဟုတ်ကဲ့ပါရှင်။ကျွန်တော် VOA မြန်မာပိုင်းထုတ်လွှင့်တဲ့အစီအစဉ်တွေကိုတိုက်ရိုက်နားဆင်ဖို့ရေဒီယိုအစီအစဉ်တွေဖြစ်ပါတယ်ရေဒီယိုအစီအစဉ်ဆိုရင်တော့မနေ့6နာရီကနေ9နာရီနောက်ပြီးတော့နောက်တစ်ခါည9နာရီကနေ10နာရီမှာရေဒီယိုရုပ်သံအစီအစဉ်ကိုရုံးမြင့်တန်ကြားကရောရေဒီယိုကပါတိုက်ရိုက်ထုတ်လွှင့်ပေးတာဖြစ်ပါတယ်လိုင်းနိုမီတာရေဒီယိုလေးနဲ့ဖမ်းယူလို့ရတယ်လို့မျိုးရုံးမြင့်တန်ကြားကနေပြီးတော့လည်းဒီဂျူရုစလောင်းကထုတ်လွှင့်ပေးတဲ့အစီအစဉ်ကိုရုံးမြင့်တန်ကြားကနေလည်းဖမ်းယူကြည့်ရှုနိုင်ပါရဲ့နော်ဒီအစီအစဉ်ကရေဒီယိုရုပ်သံအစီအစဉ်ဖြစ်ပါတယ်ရုပ်မြင့်တန်ကြားအစီအစဉ်ကိုတော့ကျမတို့ညတိုင်း9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးပါတယ်ရှင်။နေ့စဉ်ထုတ်လွှင့်ပေးတာဖြစ်ပါရင်ဒါတိုင်းရိုက်ကြည့်ရှုလို့ရတဲ့အချိန်တွေဖြစ်ပါရင်တော့ Facebook တို့ YouTube တို့လိုမျိုး Social Media ကနေပြီးကြည့်ရှုမယ်ဆိုရင်တော့တိုင်းရိုက်ထုတ်လွှင့်ချိန်ရောနောက်ပြီးတော့တိုင်းရိုက်ထုတ်လွှင့်တာမဟုတ်တဲ့အချိန်ရောအချိန်မရွေးပြန်ပြီးကြည့်ရှုနာဆင်နိုင်ပါတယ်ရှင်။မင်းကိုဆိုတဲ့တော်ရရှင်ကရေဒီယိုမြန်မာပိုင်းအစီအစဉ်တွေကို Telegram ကနေဘလို့နားထောင်လို့ရမလဲလို့မေးလာပါတယ်။ဟုတ်ကဲ့။ကျမတို့ဒီ Telegram စာမျက်နှာ VOA မြန်မာပိုင်းရဲ့ Telegram စာမျက်နှာကတော့ t.me/s/bemisvoanews ဖြစ်ပါတယ်။ စလုံးပေါင်းက BURMESCVOANEWS ဖြစ်ပါတယ်ရှင်Messenger ကမေးလာတဲ့အတွက်ကြောင့်လို့ကျွန်မ Messenger ကနေပြီးတော့လေဒီ link လေးကိုပြန်ပို့ပေးထားပါရယ်နော်ကြည့်ရှုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဒီလိုမျိုးမေးခွန်းတွေမေးလာတဲ့သောရရှင်တွေဒါကတော့ view အစီအစဉ်တွေနဲ့ပတ်သက်ပြီးတော့မေးခွန်းတွေမေးလာတာပါနောက်ထပ်သောရရှင်တယောက်ကတော့ကျွန်မတို့ဒီ video ကထုတ်လွှင့်ပေးတဲ့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုပြီးတော့မေးလာပုံရပါတယ်သူကဘယ်အစီအစဉ်ကိုကြည့်လို့မေးလာတာလဲရေးမထားပေမဲ့သူကဘာမေးလာလဲဆိုတော့ပေးရစိမ့်မရောင်းရသေးလို့တက်စီတက်ဖို့အလားလားရှိလားအချင်းကြီးလေးသိစင်ပါတဲ့ဟုတ်ကဲ့ပါဒါနဲ့ကျမလည်းဒီလေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပေးတဲ့ Farmers Time Media ကိုလှမ်းပြီးတော့မေးကြည့်တော့သူတို့ကဈေးခွက်ထဲကိုပဲဝင်နေနေပြီးတော့တကြံပြီးကာလာအတွင်းမှာဈေးတက်ဖက်မှာရှိနေနိုင်တယ်လို့ကုန်သည်တွေကခံမှန်းကြောင်းပြောပါတယ်ဒါကကုန်သည်တွေရဲ့ခံမှန်းချက်ဖြစ်ပါတယ်နော်ကျမတို့ရဲ့ view တွေကြအတူပြည့်ချက်တော့မပါပါဘူးရှင်ဒီတော့ရှင်ကဖြစ်ကြပြီလို့ကျေးဇူးအများကြီးတင်ပါတယ်လို့လည်းရေးလာပါတယ်ဟုတ်ကဲ့ပါအခုလိုမျိုးသိကျင်တာရှင်လည်းကျမတို့စီကိုလှမ်းပြီးတော့မေးနိုင်ပါတယ်เนาะကျမတို့အစီအစဉ်နေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဖြေကြပေးမှာဖြစ်ပါတယ်ရှင်မမနိုင်ငံကလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းထင်မြင်ယူဆချက်တွေကိုရေးလာတဲ့စာတွေကိုလည်းလက်ခံရရှိပါရနော်ဒီထဲကစာတွေထဲမှာအခုတလောဒီမြန်မာနိုင်ငံမှာမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကိုစတင်အကောင့်ထဲပေါ်နေတဲ့တဲ့ဒီဖြစ်ရတဲ့ကြောင်းရေးလာတဲ့စာတွေကိုရရှိပါရင်ဟဲ့ဒီကစာတချို့ဖော်ပြပေးကြပါရနော်ကျွန်တော်ကမန္တလေးတိုင်းကပါနာမည်တော့ထုတ်မပြောပါနဲ့ဆိုရေးလာတဲ့သောရရှင်က
တဲ့နဲ့ကြော်ညာပြင်ရင်ထက်ပေးပါအောင်ဗျာကျွန်တော်ကမန္တလေးတိုင်းတဲကပါနာမည်တော့ထုတ်မပြောပါနဲ့စစ်မှုထမ်းရမယ့်ဥပဒေမှာမဲနိုင်တာကျွန်တော်ပါသွားတယ်ဗျာအသက်က29ပါဘယ်လိုပြောရမလဲမိဘတွေတကယ်ချင်းနေယူမတက်ပါပဲကိုကိုကိုတတ်သေးဖို့အထီးကိုတွေးမိပါတယ်ကိုကြီးသူမရှိခိုကိုရဖဲပေါ့ဗျာပြည်တွေကစစ်အာဏာရှင်လူတယောက်ကောင်းစားဖို့အရေးဘဝတွေအသက်တွေစည်နေရတာမတန်လိုက်တာဗျာ
ဒါကစစ်မှုထမ်းဥပဒေမှာမဲနိုင်တာပါသွားလို့ဆိုရရေးလာတဲ့သောရရှင်မှာနောက်ထပ်သောရရှင်တယောက်ကလည်းလာလင်းဆိုတဲ့သောရရှင်မှာသူကလည်းစစ်မှုထမ်းမှုမဲပေါက်တာစစ်မှုထမ်းခြင်းလို့ဘယ်ကိုဆက်သွယ်ရမလဲလမ်းညွန်ပေးပါလို့ရေးလာပါတယ်။ဦးစင်းဆိုတဲ့သောရရှင်ကတော့ARR တိုင်းဒေတာကြီးအစဲလေးကြီးရွာကအာနာပိုင်းတွေအသက်18နှစ်နဲ့35နှစ်အတွင်းမှာမျိုးသားတွေစစ်မှုမထမ်းခြင်းလူတယောက်ကိုငွေကြက်တသိန်းပေးရမယ်လို့တောင်းနေပါတယ်မပြီးရင်စစ်တပ်ခေါ်ပြီးတော့တောင်းမယ်လို့ပြောပါတယ်မလာညာ26ရက်နေ့ကလူရေ120စာအတွက်သိန်း120တောင်းသွားပါတယ်သိန်း120နဲ့စစ်သားဝယ်ရမယ်လို့ပြောသွားပါတယ်ဆိုပြီးတော့သူ့ဒေတာမှာဖြစ်နေတဲ့အခြေအနေလေးကိုစာရေးပြီးတော့အများနဲ့မျှဝေလာပါတယ်အဲ့လိုပတ်စံတောင်းပြီးတော့ဒီလိုမျိုးစစ်မှုမထမ်းခြင်းပတ်စံပေးရမယ်ဆိုတော့တောင်းခံရတဲ့ဖြည့်ရတီးကတော့ဒီသောရရှင်နဲ့ရေးလာတာသူတယောက်တည်းမကပါဘူးအများပြားရေးလာကြတာဖြစ်ပါရဲ့ရှင်ကျင်းမာရဲ့လို့ရေးလာတဲ့သောရရှင်ကတော့အခုလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွင်ဒီပြည်တွင်ပြည်ပခအရေးတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့ချမ်းသာသဘောထားကိုရေးလာပါတယ်
။ကျွန်တော်ကတော့ရောနေသားတယောက်ပါဗျ။တော်လန်ရေးကိုအစကတည်းကအခုချိန်ထိလုပ်နေသေးပါ။ပြောချင်တာကကျွန်တော်တို့တော်လန်ရေးလုပ်တယ်ဆိုတာတူတဖွဲ့တယောက်ရဲ့အာဏာအောက်မှာမနေချင်လို့ပြည်သူ့ရဲ့အတန်ကိုလေးစားတဲ့အစိုးရကိုလိုချင်လို့တော်လှန်နေကြတာပါ။ဒါပေမဲ့အခုရောနေရဲ့အခြေအနေကတူတယောက်ရဲ့ခြေလှယ်မှုအောက်ကိုရောက်နေတဲ့ MODNUG ရဲ့တာဝန်ရှိလူကြီးမင်းများရောနေရဲ့ပဂရိအခြေအနေကိုမမြင်ပဲလှစ်လူရှုနေကြပါတယ်။ဒါကြောင့်တာဝန်ရှိတဲ့ MODNUG လူကြီးမင်းများကိုပြောပေးစေချင်ပါတယ်ခင်ဗျာ။ရောနေသားများဟာလူတစုရဲ့အာဏာလွှမ်းမိုးမှုကိုမခံနိုင်လို့အသက်တွေဘဝတွေပေးပြီးတော်လှန်နေကြတာပါ။ပြည်သူရဲ့အတန်တွေကိုတန်ဖိုးထားပေးကြစေလိုပါတယ်လို့ပြောပေးစီလိုပါတယ်ခင်ဗျာ
ဒီရောနေသားဆိုတဲ့သောရရှင်ကအကောင့်ကိုရလုံးကျုံရေးရလှုပ်ဝဲထားပေးစီလိုပါတယ် view ခင်ဗျာဆိုပြီးရေးလာတာပါဒီသောရရှင်က NUG ဂျာကာလာအစိုးရကိုတိုင်တယ်ပြီးရေးလာတယ်လို့နောက်ထပ်သောရရှင်တယောက်ကလည်းဒီ NUG ကိုမေးချင်လို့ပါဆိုရေးလာတဲ့သောရရှင်ပပခိုင်ဖြစ်ပါတယ်သူ့ရဲ့ဆာမာတော့
ပြဿနာတစ်ခုဖြစ်ရင် NUG ရဲ့ဘယ်ဌာနတွေမှာဘလို့ကိုယ်တိုင်တိုင်လို့ရလဲရှင်အာနာရှင်ကိုကြောက်လို့ CDN လုတ်ပါတယ်ဆိုမှအာနာရှင်နေနဲ့ပဲတွေ့နေရတယ်။ ကျမကတော့ရေတကြိုမြို့နယ်ထန်းဆယ်ပင်ရွာကစီဒီအက်ဆီယာမတူပ
ါဒါကတော့ NUG ကိုဥတီပြီးတော့တော်ရရှင်နေစာရေးလာကြတာဖြစ်ပါတယ်တော်ရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းViewy Bemis News ရဲ့ Viewy မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Viewy မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ရေးသားပေးပို့လာတဲ့ view မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို view မြန်မာပိုင်း facebook စာမျက်နှာနဲ့ youtube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို View Internet ဆာမျက်နှာနဲ့ဖုန်းပေါ်က View App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ View App နာမည်က View Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.viewnews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ View ကိုလည်းစာရေးကြပါအောင်နော်။ Production နဲ့အားလုံးဒေးရနေရဲ့ကင်းရှင်း၊ရွှင်လန်းချမ်းမြေကြပါစေရှင်။
ခုတော့ကမ္ဘာတော်ထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အိန္ဒိယနိုင်ငံရဲ့ရွေးကောက်ပွဲရှုံးနေတဲ့အချိန်ရေအများဆုံးလူတစ်ယောက်ဟာနောက်ထပ်ရွေးကောက်ပွဲတွေမှာထပ်တိုက်မှုရှိနေပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာတော့ Cherry ပတ်မှုအနေနဲ့အလှပြင်စီရင်ထားတဲ့ On Go လို့ခေါ်တဲ့မစင်ပြတိုက်တစ်ခုကိုလည်းဖွင့်လှစ်လိုက်ပါတယ်။ဒီလိုကမ္ဘာတော်ကထူးထူးခြားခြားသတင်းလေးတွေကိုကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
နိုင်ငံမှာရွေးကောက်ပွဲရှုံးတဲ့အချိန်ကြီးအများဆုံးလူတစ်ယောက်ဟာနောက်ထပ်ရွေးကောက်ပွဲတွေမှာထပ်ပြိုင်ဖို့ရှိနေပါတယ်။အသက်65နှစ်အရွယ်တာယာပြင်ဆိုင်ပါရှင်တဦးဖြစ်တဲ့ခေပါဒမာရာဂျန်ဟာရွေးကောက်ပွဲ238ကြိမ်ရှုံးနေထားပြီးအိန္ဒိယနိုင်ငံမှာရွေးကောက်ပွဲအချိန်ကြီးအများဆုံးရှုံးနေထားတဲ့သူအဖြစ်စံချိန်တင်ထားတာပါ။သူရဲ့ဇာတိတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့တမီနာဒူပြည်နယ်မထာမြို့မှာနေထိုင်ပြီးတော့1988ခုနှစ်ကတည်းကရွေးကောက်ပွဲဝင်ခဲ့တဲ့သူပါ။သူရွေးကောက်ပွဲဝင်ပြိုင်တိုင်းမှာလူတွေကလောင်ပြောင်ကြပေမဲ့လေသူကတော့တာမန်လူတွေလည်းပါဝင်ရှင်ပြိုင်နိုင်တယ်ဆိုတာပြကျင်လာကြောင်းလို့ပြောပါတယ်။သူအနေနဲ့ရွေးကောက်ပွဲမှာအနိုင်ရဖို့ပြိုင်နေတာမဟုတ်ပဲရှုံးကျင်လို့ပြိုင်နေတာဖြစ်တဲ့အကြောင်းနဲ့ရှုံးရတာကိုပြောတဲ့အကြောင်းလည်းပြောပါတယ်။ဒီနှစ်ဧပြီလ19ရက်နေ့မှာစတင်ကျင်းပမယ့်သတင်း6ပတ်ကြာရွေးကောက်ပွဲမှာလည်းတမင်နာဒူပြည်နယ်ဒါမပူရီမြို့နယ်မှာဝင်ရောက်ရှင်ပြိုင်မှာပါ။အခုလိုအရှုံးတွေကြောင့်နှစ်ပေါင်း30အတွင်းပါဝင်ရှင်ပြိုင်ကြီးနဲ့မှတ်ပုံတင်ကြီးဒေါ်လာထောင်ပေါင်းချီကုန်ကြခဲ့ပါတယ်။အခုလိုအရှုံးတွေကသူ့အတွက်အမျက်ကတော့အိန္ဒိယနိုင်ငံရွေးကောက်ပွဲကြိမ်ရအများဆုံးရှုံးနေသူအဖြစ်လင်ကာစံချိန်စာအုပ်မှာမှတ်တမ်းတင်ခံထားရပါတယ်ရှင
်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာຫນွေဥရာသီ Cherry ပန်းတွေပွင့်နေတဲ့အချိန်မြို့တော်တွေကလူစီကားတဲ့မစင်ပြတိုင်းမှာလဲCherry ပန်းတွေအစွမ်းကုန်ပွင့်နေတဲ့ပုံတွေဖန်တီးပြသထားပါတယ်။ On Go လို့ခေါ်တဲ့မစင်ပြတိုက်ရဲ့အဝင်မှာမစင်ပုံတရံမီးကောင်ကြီးတစ်ခုကိုဖန်တီးထားပြီး Cherry ပန်းပုံတွေကိုလည်း slide မီးထိုးပြသထားပါတယ်။နောက်မီးအမှောင်ချလိုက်တဲ့အခါမှာတော့မစင်ပုံမီးကောင်ကြီးဘေးမှာလာရောက်လဲပတ်သူတွေစုဝေးကြပြီး On Go မြန်မာလိုအီအီလို့ why or hey ခဲ့ကြပြီးမီးတောင်ပောက်ခွဲတဲ့သဘောမျိုးနဲ့အထဲကမစင်တုံးပုံပလတ်စတစ်တုံးလေးတွေထွက်လာခဲ့ပါတယ်။ Cherry ဘူးတွေပွင့်လာတဲ့သဘောမျိုးလောက်ကြတာပါ။တခြားမစင်နဲ့ဆိုင်တဲ့အစီအစဉ်တွေဖြစ်တဲ့တက်တန့်ရောင်စုံအိမ်သာဘိုးတိုင်းမှာထိုင်တာ EE On Go လို့អော်ရမယ့်အခန်းမှာ On Go လို့အကျယ်ကြီးអော်နိုင်တာအိမ်သာနိုင်ငံပေါ်မှာစာရေးသွားနိုင်တာတွေပါဝင်ပါတယ်။အခုလို Cherry ပန်းပွဲတော်နဲ့တိုက်ဆိုင်ပြီး cherry bandu ne la chetare piarai go, dujai miare dwe, nisin dilo dame lule, piarai okataga piovare, akulo piarai ma cherry bandu ne la pintarago, ebre la le ti piata dama vacmia.
Wakao saye, then young chow madota sam you chami be, Levenema, then young sign it, and you meet ugo, Pirunanga, quese sia winiga, quese gudanga mare. အသက်60ရှစ်နှစ်အရွယ်ဆီလီယာတဲလိုဆိုသူအမျိုးသမီးတူဟာလေဘင်းထဲမှာတစ်ခုခုစိုက်နေတယ်လို့ခန်းစားရတဲ့အတွက်ဖေဖော်ဝါရီလထဲမှာပဲပြည်သူဆေးရုံတစ်ခုကိုရောက်လာခဲ့တာပါ။တမန်ရိုက်ကြည့်ပြီးမှာတော့သူ့လေဘင်းကသွေးကြောထဲမှာတန်ကြောတစ်ခုစိုက်နေတာကိုတွေ့ခဲ့ပါတယ်။ခွဲစိတ်တဲ့အချိန်မှာတော့တန်ကြောကိုအောင်မြင်စွာခွဲထုတ်နိုင်ခဲ့ပြီးသွေးကြောကိုလည်းပြန်ပြန်ပေးနိုင်ခဲ့ပ
ရာသီဥတုပြောင်းလဲမှုဒဏ်ကိုခံနေရတဲ့ကော်ဖီဘင်တွေကိုစောင့်ကြည့်ဖို့နေအောင်ကြီးစွမ်းရင်တုံးအာယုံခံကိရိယာတွေကိုတက်ဆင်စမ်းသပ်နေပါတယ်တန်ဇေးနီးယားနိုင်ငံအနောက်ပိုင်းမေဘီယေဒေတာကကော်ဖီဆိုင်ခင်းတွေကအပင်20လောက်ကိုအာယုံခံအီလက်ထရိုကိရိယာလေးတွေတက်ဆင်ထားပြီးတော့အပင်တွေရဲ့လျှက်စီးပိုင်းဆိုင်ရာလှုပ်ရှားမှုတွေကိုမှတ်တမ်းတင်ထားပြီးစိုက်ပျိုးရေးရေအသုံးချရေးနဲ့ပတ်သက်လို့ပိုပြီးနားလည်လာနိုင်တာပါအီတလီနိုင်ငံကအက်စပရက်ဆိုသုတေသနစင်တာနဲ့ပီနဲလို့ခေါ်တဲ့စိုက်ပျိုးရေးသုတေသနအဖွဲ့တို့ပူးပေါင်းလှုပ်ဆောင်တဲ့ဒီစီမံချက်ဟာကော်ဖီဆိုင်ကင်းတွေမှာအာယုံခံကိရိယာတွေကိုသုံးပြီးစောင့်ကြည့်တဲ့ပထမဆုံးစီမံချက်လည်းဖြစ်ပါတယ်။ Cisco ကုမ္ပဏီကထုတ်လုပ်တဲ့ IoT Internet of Things နည်းပညာအသုံးပြုထားတဲ့ဒီဆက်ပစ္စည်းလေးတွေဟာအပင်တွေရဲ့ကျန်းမာရေးပတ်ဝန်းကျင်မှာပိုးကျမကျပတ်ဝန်းကျင်ဆိုထိုင်းစစတာတွေအပြင်ရေရရှိမှုနဲ့ပတ်သက်ပြီးအမြဲတမ်းစောင့်ကြည့်ပြီးစိုက်ပျိုးရေးသမားတွေကိုသတင်းပေးပို့နိုင်မှာပါ။ဒီပစ္စည်းကြောင့်အထွတ်နှုန်းတိုးလာနိုင်ဖို့ရေရှည်တည်တဲ့ခိုင်မြဲစေဖို့နဲ့ရေသွင်းစိုက်ပျိုးတာကိုအကောင်းဆုံးဖြစ်စေဖို့ရည်ရွယ်ပါတယ်
။ VOA American တိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြည့်ရတဲ့ရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာကVOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြရာအမှတ်လေးပါတာပြည်ပြည်ကြုံပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
တတင်းလာနေမြန်ခင် VOA ရုပ်သံရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်ဣဇရဲလ်ဟမတ်စ်ဘွဲကာလာ6လရှိလာတဲ့အချိန်ကာဇာတောင်ပိုင်းကသူ့ရဲ့တပ်ဖွဲ့တွေပြန်ရုပ်သိမ်းလိုက်တဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသယဟုကအောင်ပွဲရဖို့နှီးလာပြီလို့တင်းကရီနေမှာပြောလိုက်ပါတယ်။ကာဇာသီးကသဲကကြံနေတဲ့အပိုင်းတွေပါတော့အစ္စရေးတပ်ဖွဲ့အများပြတပ်ဆွဲထားပါသေးတယ်။အောင်ပွဲရဖို့ခြေတလန်းလောက်သာလိုပါတော့တယ်လို့မစ္စတာနာသယဟုကသူ့ရဲ့ကက်ဘိနက်အစိုးရအဖွဲ့ကိုပြောခဲ့တာပါ။ဒါပေမဲ့လည်းပြရမယ့်တန်ဖိုးကအတော်ကိုကြီးမားနိုင်မယ်လို့လည်းဆိုပါတယ်။အစ်ကျင်းတိုင်းကိုင်ရိုမြို့မှာကျင်းပတဲ့အပြစ်ရရေးဆွေးနွေးပွဲတွေပြန်ဆတင်လိုက်ပေးမယ်လဲ။ဟာမတ်တို့လက်ထက်ကဒဇာကန်တွေပြန်လွတ်မပေးမချင်းအပြစ်ရရေးကဖြစ်လာမှာမဟုတ်ဘူးလို့ဝန်ကြီးချုပ်နေသယာဟုကဆိုပါတယ်။ဆီးရီးယားနိုင်ငံထဲကအီရန်တရုံအတိုက်ခံရပြီးအစ္စရေးတရုံတွေဘေးကင်းလုံခြုံမှာမဟုတ်တော့ဘူးလို့အီရန်ဘာသာရေးအုပ်ဆောင်ရဲ့အကြံပေးကတင်းကရီနေမှာပြောလိုက်ပါတယ်။အီရန်ဒေါ်လာရဲ့အစောက်တ9ဦးသေဆုံးခဲ့ရတဲ့ဆီးရီးယားကကောင်စစ်ဝင်ရောအတိုက်ခိုက်ခံရတာဟာအစ္စရေးရဲ့လက်ချက်ဖြစ်တယ်လို့အီရန်ဆွေကအပြစ်တင်ထားပါတယ်။အီရန်ဘာသာရေးကောင်ဆောင်အယာတူလာခါမေနီရဲ့အကြံပေးရဟာရဟမ်ဆာဖာဗီယက်ပြောဆိုချက်ကိုကုကပြီး ISNA သတင်းဌာနကအခုလိုတင်ပြသွားခဲ့တာပါ။တောင်တရုတ်ပင်လယ်ပြင်ပါတော့ဗီလီပိုင်းအမေရိကန်ဂျပန်နဲ့ဩစတြေးလျတို့ပထမဦးဆုံးပူးတွက်စီရေးလေ့ကျင့်ခဲ့ကြတဲ့တင်းကလေးနေ့မှာပဲတရုတ်စစ်ဘက်ကလည်းတောင်တရုတ်ပင်လယ်မှာကင်းလဲခဲ့ပါတယ်။ဗီလီပိုင်းဂျပန်ကောင်ဆောင်တွေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့သုံးနိုင်ငံထိပ်သီးအစည်းအဝေးမကျင်းပခင်ရပ်ပိုင်းလိုမှာတောင်တရုတ်ပင်လယ်ပြင်တွေခုလိုစစ်ရေးလှုပ်ရှားမှုတွေပေါ်ပေါက်လာရတာပါ။တရင်ချင်းချုပ်ကတော့တလောက်ပါပဲခင်ဗျာ။ဒီနေ့တင်းနာမနဲ့အစီအစဉ်ထုတ်လို့ရမှုကကိုရဲမော်အောင်ပါ။အခုအစီအစဉ်ကိုရေဒီယိုကလည်းလိုက်တိုမီတာ24.50 MHz လိုက်လံမီတာ190ပြည် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။တော်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းပြီးကျန်းမာရွှင်လန်းကြပါစေ။ဒီလိုကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ကျွန်တော်တမောင်သားပါ